Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ခါနေ2022ခုနှစ် January 10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ညပိုင်းစီစဉ်နေကိုတော့ Line Dometer 1925နဲ့30မြစ်တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေက၃မှုအတွက်ထောင်ဒဏ်၄နှစ်ချလိုက်ပါတယ်။ NLD ဆိုတာစီးပွားရေးဂျန်ပေဩစတြေးလျနိုင်ငံသားရှောင်းတန်နဲ့လွတ်ပေးရေးကမ္ဘောဒီးယားဝန်ကြီးချုပ်ကတဆင့်ဩစတြေးလျအစိုးရကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။လွန်ကော်မျိုးကိုထုစစ်ဆင်မှုတွေရပ်တန့်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့ထိတ်တန့်သတင်းတွေကိုတော့ဥတ္တမောင်သားနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေနဲ့အတူဒီကနေ့မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အမှု၃မှုအတွက်နေပြီးတော့အထူးတရားရုံးကနေထောင်နှံ၄နှစ်အမိန့်ချမှတ်လိုက်ပါတယ
်ဒီမှာပုဂ္ဂိုလ်နှစ်နှစ်ချဆက်သွယ်ရတယ်နှစ်ချတယ်နှစ်နှစ်တမှုချတယ်နှစ်တမှုချတယ်အဲ့ဒါက၃နှစ်ဟိုပေါင်းလိုက်တော့အားလုံးပေါင်း၄နှစ်ပဲတက်နေတော့
ရှင်းနေတူပြပြခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။စကိုင်းတိုင်းရင်းမပင်ခရိုင်ပလဲမြို့အနီးကရွာတွေကိုစစ်ကောင်စီကလေကြောင်းကနေနည်းမြေရှင်းလင်းထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ကရင်ပြည်နယ် KNU တပ်မဟာ6ထိန်းချုပ်ထားတဲ့မြဝတီခရိုင်ဒူပလာခရိုင်မှာတော့တိုက်ပွဲတွေဖြစ်နေပါတယ်။ကယားပြည်နယ်လွိုက်ကော်မှာလည်းတိုက်ပွဲတွေဖြစ်နေလို့တမျိုးလုံးနီးပါးအိုးအိမ်စွန့်ခွာပြီးထွက်ပြေးနေရတဲ့ပြည်သူလူထုကိုရှမ်းလူထုကကူညီပေးနေပါတယ်။ဒီလိုနိုင်ငံတစ်ဝန်းကနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဥတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တရားစွဲခံရတဲ့အထက်ကအမှု၃မှုအတွက်နေပြည်တော်အထူးတရားရုံးကတပေါင်းနဲ့ထောင်နှံ၄နှစ်ချမှတ်လိုက်ပါတယ်။ပို့ကုံတွင်းကုံဥပဒေချုပ်ဖောက်မှုတွေနှစ်နှစ်ဆက်သွယ်ရေးဥပဒေချုပ်ဖောက်မှုတွေတစ်နှစ်စုစုပေါင်းတပေါင်းနဲ့နှစ်နှစ်ပြည်တံချမှတ်ခဲ့သလိုနောက်တမှုဖြစ်တဲ့သဘာဝဘေးဆိုင်ရာစီမံခန့်ခွဲမှုဥပဒေချုပ်ဖောက်မှုတွေနောက်ထပ်နှစ်နှစ်ထောင်နှံချမှတ်ခဲ့တာဖြစ်ပါတယ်။တောင်ဆန်းစုကြည်နေထိုင်တဲ့နေပြည်တော်ကမြန်နှမ်းဘုံသာလမ်းနေအိမ်ကိုစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလတရနေ့မှာဝင်ရောက်ရှာဖွေစဉ်ဆက်သွယ်ရေးစင်ကလေးကိုကြားပြနားထောင်လို့မရအောင်ဖြစ်တဲ့ဂျမာဆက်နဲ့စကားပြောစစ်တွေတွေ့ခဲ့တယ်ဆိုတဲ့ဆွဆွချက်နဲ့ပုဂ္ဂိုလ်သွင်းကိုဥပဒေပုံမှန် 8ဆက်သွယ်ရေးပုံမှန် 69 နဲ့တရားစွဲဆိုကြတာဖြစ်ပါတယ်။အမှုနှမှုအတွက်တရားလူပြတ်တက်တွေတရားရုံးမှာလာရောက်ထွက်ဆိုစဉ်ကတင်းဆဲမိတဲ့နေရာနဲ့တင်းဆဲခဲ့တဲ့အခြေအနေတွေပေါ်မှာကွဲလွဲစွာထွက်ဆိုခဲ့မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ဒီနေ့အမိန့်ချခဲ့တဲ့တဘာဝဘေးမှုကတော့ဒေါက်ဆန်းစုကြည်ကိုအယတာတဦးဖြစ်တဲ့လယ်ဝင်းမြို့နယ်ကဦးညီညီခေါ်ဦးထွန်းမြင့်အောင်ကတရားလူအဖြစ်နဲ့တရားစွဲထားတဲ့အမှုဖြစ်ပါတယ်။2020ရွေးကောက်ပွဲကာလတုန်းကရွှေကြပင်ရက်ွက်အတွင်းဒေါက်ဆန်းစုကြည်တွားလာခဲ့မှုဟာကိုဗစ်စီးကပ်တွေကိုချုပ်ပေါက်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဩစတြေးလျပမောက်ခရှွန်တန်နယ်ကိုပြန်လွတ်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကမြန်မာစစ်ခေါင်းဆောင်ကိုမြစ်တာရက်ခံခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးရဲ့စာနဲ့တောင်းဆိုချက်ကိုတုံ့ပြန်တဲ့အနေနဲ့ဝန်ကြီးချုပ်ဟွန်ဆန်ကဘုဂျုမူကြီးမဲအောင်လိုင်းကိုမြစ်တာရခံခဲ့တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးလည်းဖြစ်အာဆီယံရဲ့အထူးကိုယ်စားလှယ်လည်းဖြစ်တဲ့ Mr. Park Sung-hoon ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ Mr. Sean Donnell ရဲ့တရားရုံးကိစ္စတွေပြီးသွားတာနဲ့အပြုတ်တဘောတုံ့ပြန်ပါမယ်လို့ဗိုလ်ချုပ်မူကြီးမြောင်လိုင်ကခရီးပြုခဲ့ကြောင်းကမ္ဘောဒီးယားဆူရောက်ပိုင်းကမ္ဘူချာသတင်းဌာနမှာဖော်ပြပါတယ် Mr. Sean Donnell ဟာဩစတြေးလျနိုင်ငံကပေါ်မောက်ခတူဦးဖြစ်ပြီးဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်ဆောင်ရွက်ခဲ့ပါတယ်သူ့ကိုရှုဝဲအုပ်ဝင်နဲ့စစ်ကောင်စီကတရားစွဲဆိုထားတာပါကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ခီးစဉ်ဟာမြန်မာစစ်ကောင်စီကိုတရားဝင်အသိပြုပေးတဲ့ခီးစဉ်ဖြစ်တယ်လို့လူ့ခွင့်ရေးအဖွဲ့တွေကဝေဖန်ကြပါတယ်ဒါပေမဲ့မြန်မာစစ်ကောင်ဆောင်အနေနဲ့ဆွေးနွေးခဲ့ရမှာအပြုသဘောရသက်ပြီးရရှိခဲ့ပြီးအာဆီယံရဲ့သဘောတူညီချက်၅ချက်ကိုအကောင့်ထဲဖော်ဖို့ခြေလှမ်းပြဖြစ်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကတော့ဆိုပါတယ
်ကယားပြည်နယ်လွိုင်ကော်မြို့ကိုမြန်မာစစ်တပ်ကလေကြောင်းကတိုက်ခိုက်မှုတွေရပ်တန့်ပြီးပဲလူရကိုရှောင်တိန်လိုတဲ့ဒေသခံတွေအပေါ်ပိတ်ပင်ကန့်တတ်ထားတာတွေလည်းပြန်လို့သိမ်းပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒရူးစ်ကဒီကနေ့ဇန်နဝါရီလ10ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစလို့လွန်ကော်မျိုးကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်ခဲ့သလိုလက်နက်ကြီးတွေနဲ့လည်းပစ်ခတ်တိုက်ခိုက်နေကြောင်းဒေသခံတွေပြောတာကိုကိုကပီရိုက်တာသတင်းမှာရေးပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့လွန်ကော်မျိုးကိုလေကြောင်းနဲ့ကုန်းကြောင်းကတိုက်ခိုက်မှုတွေ ချင်းရတာမှာလို့လူခွင့်ရေးအထူးကိုယ်စားလှယ်တွန်ဘန်ဒူးစ်က Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်။ဒါအပြင်ဒေသခံပြည်သူတွေဘေးကင်းရာထွက်ခွာလို့မရအောင်တားဆီးထားမှုကိုလည်းပြန်လည်ရုပ်သိမ်းပေးပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုဖို့အတွက်လည်းလူခွင့်ရေးအထူးကိုယ်စားလှယ်ကတောင်းဆိုပါတယ်။လူခွင့်ရေးအထူးကိုယ်စားလှယ်ရဲ့အဲ့ဒီတောင်းဆိုမှုပေါ်စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းတော့မရှိသေးပါဘူး။လွမ်းကော်မြို့အပြင်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသမြို့တွင်းကဒေသခံတွေဘေးကင်းရာကိုထွက်ခွာလို့မရဘဲပိတ်မိနေကြတာဖြစ်ပါတယ်။မြို့လူဦးရေရဲ့၃ပုံ၃ပုံဟာဘေးကင်းရာကိုထွက်ခွာဖို့အတွက်ပြင်ဆင်နေကြတယ်လို့ဒေတာရင်းကူညီကယ်ဆယ်ရေးလုပ်ငန်းလုပ်ဆောင်နေတဲ့ပထရီတာအဖွဲ့တစ်ခုကပြောတာကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံတွင်ပဋိပက္ခတန်ထိခိုက်ခံစားနေရတဲ့လူမှုအသိုက်ဘဝင်းတွေတဲ့ဒိမတ်နိုင်ငံကကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကိုဒိမတ်ကိုရိုနာ25သန်းအမေရိကန်ဒေါ်လာ 3.8 သန်းပေးလူလိုက်ပါတယ်။ကချင်ချင်းရခိုင်နဲ့ရှမ်းပြည်နယ်ပါဝင်မြန်မာနိုင်ငံရှိပြည်နယ်တိုင်းဒေသကြီးအသီးသီးမှာပဋိပက္ခကြောင့်နေရဆွခွန်တိန့်ဆောင်နေရသူလူရေ 3,600 ဝန်းကျင်ရှိတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ကဆိုပါတယ်။ခုလိုနေရဆွခွန်တိန့်ဆောင်နေရသူတွေနဲ့တခြားထိခိုက်လွယ်မိသားစုဝင်တွေကိုနေ့စဉ်ကူညီနေရမှာဒိမတ်နိုင်ငံရဲ့ကူညီငွေဟာအများကြီးအထောက်အကူပြုတယ်လို့ WFP ဒိမတ်ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒိမတ်နိုင်ငံကပေးအပ်တဲ့ဗဏ္ဍာငွေပံ့ပိုးကူညီမှုဟာအခုလိုလိုအပ်ချက်တွေမြင့်တက်လာတဲ့အခါအချိန်ကရောက်ရှိလာတဲ့အတွက် WEB ရဲ့မြန်မာနိုင်ငံတွင်းကစားရေးလုပ်ငန်းတွေမှာအထောက်အကူအများကြီးဖြစ်စေပါတယ်လို့ WEB ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Stephen Anderson ကပြောတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကားလျော်စွာပဲလိုအပ်ချက်တွေပုံပုံများပြားလာပြီးမဲ့ဒိမတ်နိုင်ငံရဲ့အထောက်ပံ့ဟာတကယ်လိုအပ်နေတဲ့လူတွေကိုကူညီပေးနိုင်နေမယ်လို့မျှော်လင့်ပါတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ရုံးရဲ့တန်ရုံးကြီးက Mr. Ander Rocket ကဆိုပါတယ်။
မြန်မာနိုင်ငံအတွင်းအမေရိကန်နိုင်ငံသား2ဦးနဲ့တန်ရုံဝန်ထမ်း2ဦးတို့ဟာမြန်မာနိုင်ငံကချမှတ်ထားတဲ့ကပ်ဘေးစီမင်းစည်းကမ်းတွေကိုမလိုက်နာတာကြောင့်တန်တမာဆက်ဆံရေးဆိုင်ရာဘီအန်အာသဘောတူညီချက်ပါပြဋ္ဌာန်းချက်တွေကိုချိုးဖောက်တယ်ဆိုပြီးမြန်မာစစ်ကောင်စီနိုင်ငံရေးဌာနကသတိပေးချက်ထုတ်ပြန်ပါတယ်။အမေရိကန်တန်တမာနိုင်ငံကလက်မှတ်ကင်ဆောင်ထားသူ2ဦးနဲ့အမေရိကန်တန်ရုံဝန်ထမ်း2ဦးတို့ဟာမြန်မာနိုင်ငံရောက်ရှိပြီးကွာရင်တင်းတည်ကြားစောင့်ကြည့်စစ်ဆေးခံရစဉ်ကိုဗစ်ရောဂါပိုးဓာတ်ခွဲအတည်ပြုတွေ့ခဲ့ပေမဲ့လည်းကပ္ပစီမင်းအရာတတ်မှတ်ထားတဲ့ဆေးရုံဆေးကမှကုသမှုမခံယူဘဲကိုယ်စီစဉ်တဲ့ကိုကုသမယ်ဆိုပြီးတန်ယုံကခေါ်ယူသွားတယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြပါတယ်။တန်တမန်အနေနဲ့သက်ဆိုင်ရာနိုင်ငံရဲ့စီမင်းဥပဒေတွေကိုလေးစားလိုက်နိုင်ရမှာဖြစ်ပေမဲ့အခုလိုကပ္ပစီမင်းကိုချိုးဖောက်တာဟာသက်ဆိုင်ရာနိုင်ငံပြည်သူ့ကျန်းမာရေးကိုထိခိုက်စေတယ်လို့လည်းစစ်ကောင်စီကဖော်ပြပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့အမေရိကန်တန်ယုံဘက်ကတော့စုံတရာထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိဘိုင်းတိုမီတာ19ကီလိုဟတ်15.5တုံညာဘိုင်းတိုမီတာ25ကီလိုဟတ်11.8တုံညာဘိုင်းတိုမီတာ32ကီလိုဟတ်6335တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလမီတာ190ကီလိုဟတ်15.5ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါနေတနင်္လာနေ့ညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရှင်းလာအတွင်းဆောင်ရသည့်အိုလံပစ်အခမ်းအနားပြိုင်ပွဲတွေကျင်းပမယ်တရုတ်နိုင်ငံဘေကျင်းမြို့မှာတရုတ်နိုင်ငံဘေကျင်းမြို့အနီးကတျံချင်းမြို့မှာနေ့ရက်အတွင်းအိုမီကရွန်မျိုးဗီဇကွဲကိုဗစ် -19 ရောဂါပိုးကူးစက်နေသူ40ကိုစမ်းသပ်တွေ့ရှိခဲ့တာကြောင့်ဒေသခံတွေကိုကိုဗစ်စမ်းသပ်စစ်ဆေးမှုတွေအကြီးအကျယ်လှုပ်ဆောင်ပေးနေပါတယ်။ကြီးမားတဲ့ရောဂါပိုးကူးစက်ပြန့်နှံ့မှုတွေဖြစ်ပေါ်လာမှာဆိုရင်လည်းအတွက်တရုတ်အာဏာပိုင်တွေကတျံချင်းမြို့မှာကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။မြို့တော်ဘေကျင်းနဲ့တျံချင်းမြို့အကြားသွားနေတဲ့ဘတ်စကားတွေရထားလိုင်းတွေကိုလည်းပိတ်ပင်ထားပါတယ်။ဒီတော့တွင်ဗြိတိန်နိုင်ငံမှာကုန်စည်အမျိုးသမီးတွေကိုCOVID-19 ကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေပါတယ်။ COVID ရောဂါလက္ခဏာတွေနဲ့ဆေးရုံတက်ရသူကိုယ်ဝန်ဆောင်အမျိုးသမီး9600ခန့်လုံးကျော်ဟာ COVID ကာကွယ်ဆေးထိုးမထားကြသူတွေဖြစ်တယ်လို့ဗြိတိန်ကျန်းမာရေးဌာနကသိရှိသွားပြီးတဲ့နောက်အခုလိုကိုယ်ဝန်ဆောင်အမျိုးသမီးတွေကိုကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ဖြစ်ပေါ်လာတာပါ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်း COVID-19 ကူးစက်သူ39,923ဦးရှိခဲ့ကြောင်းအိန္ဒိယကျန်းမာရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်ခင်ဗျာ။
အမေရိကန်ပြည်တော်စုနဲ့ရုရှားနိုင်ငံကတန်တမာတွေဂျနီဗာမှာဒီကနေ့စတင်တွေ့ဆုံပါတယ်။ယူကရိန်းနယ်ခြားမှာရုရှားကစစ်အင်အားအလုံးရင်းချထားတဲ့ကိစ္စအပဝင်အနောက်နိုင်ငံတွေဘက်ကလုံခြုံရေးအမှတ်ခံချက်ပေးဖို့ရုရှားကတောင်းဆိုနေတာတွေနဲ့ပတ်သက်ပြီးဆက်လက်ကျင်းပမယ့်အစီအမံဆွေးနွေးပွဲတွေဒီကနေ့စတင်တာပါ။ဂျနီဗာဒေသစံတော်ချိန်မနက်9နာရီမတိုင်ခင်ဆွေးနွေးပွဲစတင်တဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ယူကရိန်းနဲ့မဟုတ်ဘဲနေတိုးနဲ့တခြားမဟာမိတ်နိုင်ငံတွေနဲ့လည်းတိုင်ပင်ညီနိုင်ဆောင်ရွက်နေတာကိုအလေးနဲ့ပြောဆိုသွားပါတယ်။ Ukraine bawa Eropa mahamine lembaga dengan duit yang jauhnya padanya. Alam berdua macam siapa? Bawa yang mesuruh cikam muka ma mengam pirausu ini kaima jadi lelule jenjang jatuh biasa.
Jika lepas kangguru senapnya beri ma, atau kalau yang ada lutia cawse layout sama, atau lini yang mengkeling dia oleh bawa nello, kasus tentawan si turu kapiu barai, tapi yang lu ngarang si aku pansi tharai lule, anak ini kapiu barai, senapnya beri gua tasi gua tuai cutin, tadi bebo mulue, senapnya turu gua pikan ini amengu, temara kasim jumat, tukayef kap, pike barai. Kazakhstan mana yang pilih awang tenten ini, nengah na upaya sih dikau kagwe ini suan isi barai, tapi me nihjang zaman sana pilih ni turu ye, aku ini gu lezar nilan ne kagwe apa me, sana pilih turu ye dem AP ni le, siwai nengah ini caw ni gu le kantor apa me, lu Amerika nengah jai wunji Anthony Blinken a, ABC yutan dini tanah ne tu sondi mati nengun ini ka piaca ke barai kmiya.
Was sete tenis sama. Novak Djokovic dia tu jika muka dua lagi Australia gua yang kau yang pilih balai. Djokovic ya visa pilih yang dah muka sumpah kere, soalnya sumpah cakup dia tu jika luar muka sumpah lagi dah pilih. Djokovic ya nengah gula makup pilih baby luar muka tinggal sekarang tu gua lupa macam mana balai. Tapi macam Djokovic ni visa pilih yang dah muka sumpah kere, soalnya sumpah cakup dia tu jika sumpah cakup pilih baby ni mah Australia suara pilih balai. Djokovic ya di la sekunder ni sama Australia ubah bengkau gua muka. Pikir eh bodoh ni ka, banyak bumi juga yang sih lagi lah pih pare. Juga pih ada zaman lalu ka COVID khusus kaya lah jang. Australia tenis dengan Victoria pini ye siapa nak pergi tuh ko kawal si luar cecun je pih pita kira apa?
ไทยจะยอดเรียนนี่กูจะเอาเวลาเนี่ยอุตมะตันอุปยาปีเกล้าพิบาร์เลยสิคุ้มสบิโรตันนี้น่าเนี่ยน่าสงสารที่เป็นผู้จัดกูติดสบิจมาเลยนั่งเงินน้อยแต่มีเงินบุกกูท้องสันสุจิตยาสวยสุขแข็งทายาเลยเท่ากับมุ่งต้องมุ่งจะเนบิโรทุติยาอย่างนี้ท่องเรียนนี่ที่กันเนี่ยจะนวยลาเซียนี่มาไม่ใช่ไรบาร์เลยปีเกล้าเนี่ยกงไม่นงอ่ะมุ่งนักขุดจะ
ทางชาติอะไรเปลี่ยนอะไรอายุการงูเลยขยันที่อายุงาไปชาเกบาร์เลยแต่ที่เปลี่ยนส่งยังงูงาไปปูลาลาโก้แม้เข็มชูทวีเปลี่ยนไปบ้างสิในงานทำมีงาปูกูทางสันสุจิตยาสเวคแคนยาเลยอมุวีเลยก็ปูกงปูกงว่านั่นนี่ใช่ที่นี่ปูกงนั่นนี่ใช่ขั้นตอนเรื่องนั่นนี่ใช่นั่นนี่นั่นนี่นั่นนี่ตัวมุ่งใช่ตัวนี้ตัวมุ่งใช่อะไรอะไรตัวนี้ไอ้ตัวนี้สมัยตัวเด็กเบาเนี่ยเปลี่ยนไปตัวนั่นนี่เออแล้วที่ว่าหูเด็กเบาเปลี่ยนเ
ပုံကုံသွင်းကုံပုံမအမှုနဲ့ဆက်သွေးပုံမအမှုတို့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလကလေးကအပြစ်တဲ့အမိန့်ချဖို့ကိုစက်တက်ရက်ရွှေ့ဆိုင်လာခဲ့ပြီးဒီကနေ့မှအပြစ်တဲ့အမိန့်ချမတာဖြစ်ပါတယ်။ တွန်ဆန်းစုကြည်နေထိုင်တဲ့နေပြည်တော်ကမြန်မာနိုင်ငံပုံသားလမ်းနေအိမ်ကိုစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့မှာဝင်ရောက်ရှာဖွေတဲ့အချိန်စက်ပြေရေးစင်လေကိုကြားဖြတ်နားထောင်လို့မရအောင်ဖျက်တဲ့ဂျမ်မာဆန်နဲ့စကားပြောဆက်တွေတွေ့တယ်ဆိုတဲ့ဆက်စွဲချက်နဲ့ပို့ကုံသွင်းကုံဥပဒေပုံမှန်ရှေ့နောက်ဆက်သွေးပုံမှန်60ခုလုံးနဲ့တရားစွဲထားတာဖြစ်ပါတယ်။အမှုနှမှုအတွက်တ ဝန်ထမ်းရဲတပ်ဖွဲ့ကိုကာကွယ်ရေးဝန်ကြီးဌာနကပေးထားတဲ့ပစ္စည်းတွေဖြစ်တဲ့စွာကိုလည်းကြားနာစစ်ဆေးချိန်အတွင်းပေါ်လွင်ခဲ့တယ်လို့ဒေါင်းဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောထားပါတယ်။ဒါတည်းမကဆက်သွယ်ရေးကုမ္ပဏီနဲ့ဝန်ဆောင်မှုကုမ္ပဏီတွေကသာဆွဲဆိုရတဲ့ပုံမှန်နဲ့ဒေါင်းဆန်းစုကြည်ပေါ်တရားစွဲတာဖြစ်လို့လွဲမှားမှုရှိတာကိုရှင်းလင်းတွေဘက်ကထောက်ပြခဲ့ကြပါတယ်။တိစဲဥပဒေပြဋ္ဌာန်းချက်တွေအရလူတဦးကိုအကြောင်းအရာတစ်ခုနဲ့တရားစွဲတာမှာဥပဒေနှစ်ခုနဲ့တရားစွဲဆိုပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုဖောက်ပြနေတဲ့ဆိုတာကိုလည်းဒေါင်းဆန်းစုကြည်ရှင်းတွေကအစောပိုင်းကထောက်ပြခဲ့ကြပါတယ်။ဒီကိရိအမေးချတဲ့တဘာဝပေးအမှုကတော့ဒေါင်းဆန်းစုကြည်ကိုအယက်သားတူဖြစ်တဲ့လေဝေးမြို့နယ်ကဦးညီညီခေါ်ဦးထွန်းမြင့်အောင်ကတည့်ရလို့အဖြစ်နဲ့တရားစွဲခဲ့တဲ့အမှုဖြစ်ပါတယ်။ ကျွေးကြပါတီတဲ့နောက်ပိုင်းမှာပြေဆုံးနားဆင်ရပါမယ်စကားတိုင်းကိုနိုင်ငံတော်တမိကံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တွာလာခဲ့မှုဟာကိုဗစ်စီးကံဥပဒေတွေကိုချိုးဖောက်တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်ဆရာနာတင်းဒီတဲ့နောက်ဒီကနေ့အထိအမှုပေါင်း 73,268 2022年ဒီဇင်ဘာလ6ရက်နေ့ကထောင်နဲ့၄နှစ်ချမှတ်ခံခဲ့ရပြီးအဲ့ဒီတနေ့တည်းမှာပဲစစ်ကောင်စီအကြီးအကဲကနှစ်နှစ်ပြည့်တဲ့ရှော့ပေါ်ပေးခဲ့ပါတယ်2022ဒီဇင်ဘာလ6ရက်ကပြည့်တဲ့ချမှတ်ခံလိုက်ရတဲ့အများပြည်သူတင်းကြီးအေးချမ်းမှုပြတ်ကြားအောင်လှုပ်ဆောင်မှုပုံမှန်900ခါခွေအမှုနဲ့တဘာဝပေးပုံမှန်
25အမှုတို့အတွက်ပြည်ထောင်စုအပေါ်တောင်ဆန်းစုကြည်ရဲ့ရှင်းနေပြီဘက်ကယူကံဝင်ခဲ့ပေမဲ့ခရိုင်တရားရုံးကဒီကနေ့ပဲပယ်ချခဲ့တယ်လို့ဒီအခြေအနေကြောင့်ကိုသိတဲ့မိဆက်သူရှင်းနေတဲ့ဦးကပြောပြပါတယ်။ ထောင်ဆန်းစုကြည်ကိုဒီကနေ့ထောင်တန်း၄နှစ်ထပ်ပြီးတော့ချမှတ်လိုက်တဲ့သတင်းမက်ခင်ဖြူတွေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပလဲမြို့အနီးမှာစစ်ကောင်စီတပ်ကလေကြောင်းနဲ့ထိုးစစ်ဆင်မီတိုက်ခိုက်နေတဲ့အခြေအနေတင်ပြပေးကြပါမယ်။စကိုင်းတိုင်းရင်းမပင်ခရိုင်ပလဲမြို့အနီးကကြေးရွာတချို့ကိုစစ်ကောင်စီကလေကြောင်းကနေနယ်မြေရှင်းလင်းထိုးစစ်ဆင်တိုက်ခိုက်မှုဒီကနေ့ပြုလု
mind town video tight kayare niari lecture bare, di down type weather young other in people harago, go on yet to be a baby washing.
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ရှင်ဝမ်မိခရိုင်ပလဲမြို့ကိုဒီကနေ့ဇန်နဝါရီလ10ရက်မနက်စောပိုင်းကစစ်ကောင်စီကဒီကြောင်ကနေတိုက်ခိုက်တော်တွေပြုလုပ်ခဲ့တာပါဒီကြောင်ကနေအမှတ်မှတ်တင်တိုက်ခိုက်တာတွေကြောင့်ဒေသခံတွေထွက်ပြေးတင်းချောင်းနေရသလိုရွာတွေပိတ်မိနေတဲ့ဒေသခံတွေလည်းရှိနေပါတယ်ပလဲ ပါဒီဘက်မှာဒီဘက်မှာကျွန်တော်တို့ပြည်ရဲ့ကျွန်တော်တို့ခေါင်းဆောင်ဘုန်းကားနဲ့ပါဝင်အခြားပြည်ရဲ့ခေါင်းဆောင်မိုင်းတွေစီစီစီဝေးရှိတယ်အဲဒီစားတော့အခြားတဲ့ဒီကြီးပါလေးမှာတော်တော်များများခုလုပ်ခဲ့ပြီးရဲ့တင်းနေစပေါ်တွေရှိတယ်ဆိုတဲ့တဲ့ရင်ဒီကြတဲ့တဲ့ရင်ပေးပေါကြမှုကြရကျွန်တော်မင်းနဲ့စင်တာကြီးစင်မင်းတို့ကတာပြီးတော့ဘုရားနမခအတော်ကနေရဲ့အဲ့ရဲ့၃ကြီးကြံတန်လာပြီး ဲ့ချောင်းသားအဲ့ဘက်တတ်ချတယ်ကိုသူရဟန်းရဲ့တလက်ဆက်အဲသူတို့ပြစ်ခတ်မှုတွေတက်တိုက်လုပ်သွားရဟန်းရဲ့နောက်ပိုင်းကျတော့ကျွန်တော်တို့ရဟန်းရဲ့နှစ်စီးကနေပြီးတော့တောက်လျှောက်ဟိုကာပြည့်ပြည့်နေပြီးတော့တစီးကလူရင်အားချရဲ့ပုံစံမျိုးတပြည့်လို့တော့တစီးကလုံနမခောက်ပြန်တယ်အဲ့နောက်မှာနောက်ထပ်နှစ်စီးသက်ပါလာပြီးတော့တလည်းသူတို့သူ့အဟုတ်ပဲရမ်းတမ်းပြီးတော့မြင်နေကိုဒီသေးသေးရှိတယ်တခါမှလည်းရှိတယ်အထင်တယ်သူတို့တော့ရမ်းတမ်းပြီးတော့မှန်းနေတယ်အဲအဲ့လိုလုပ်ပြီးတော့ဒီကခါမှာအဲဒီလိုဇာတ်ရဲဗီဒီယိုအဖွဲ့အဲဒီကိုသူတို့ကဝိုင်းပြီးတော့အဲဒီကမှာပေးဆိုထားတဲ့ပုံစံမျိုးနဲ့အဲသူတို့ကဟိုနေရာကြီးထားတယ်ပေါ့
တိုက်ခတ်မှုတွေအတွင်းဒေသခံကာကွယ်တပ်ဖွဲ့ခေါင်းဆောင်တွေထိခိုက်တာမရှိပဲတိမ်းရှောင်နိုင်ခဲ့တယ်လို့သိရပါတယ်ပလဲကာကွယ်ခေါင်းဆောင်ဖြစ်တဲ့ဘူနဂါကပလဲဒီသားမှသူမရှိနေပဲချင်းပြည်နယ်ဘက်ကိုခီးထွက်နေတဲ့အကြောင်းလူမှုကွန်ရက်ဆာမျက်နှာမှာရေးသားထားပါတယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကမေးမြန်းရမှာတော့ထိတွေ့မှုရှိပြီးတော့အလောင်းတစ်ချို့နဲ့လက်နက်တစ်ချို့သိမ်းဆည်းရမိတယ်လို့ပြောပါတယ်
။ဒီဟာမတော့အဲ့ဒီတည်းမှာတော့ကျွန်တော်တို့ဒါတိုက်ပွဲဖြစ်ပေါ်နေတာရှိတယ်။သူတို့ဘက်ကကျွန်တော်တို့အလောင်းတစ်ချို့နဲ့လက်နက်တစ်ချို့ရခဲ့တာတော့ရှိပါလေခင်ဗျ။အဲ့ဒါအနေနဲ့ကျွန်တော်တို့ဟိုစတဲ့ထောက်ပြန်ပေးပါမယ်။ဒီကြောင်ပစ်ခတ်မှုကကျွန်တော်တို့လူကြောင်ပစ်ခတ်မှုဖြစ်မဖြစ်တော့မသိဘူး။ဟောတော့လူတဲ့နေရာရှိရင်တော့လည်းကျွန်တော်တို့သုံးမယ်လို့လည်းပြောသုံးပြီးမယ်ဆိုတော့ပြောထားပြီးသားပါခင်ဗျ။
မနက်ကလေကြောင်းကနေတက်ခိုက်ခံရတာကြောင့်အနီးနားကကြေးရွာတွေဟာဘေးလွတ်ရာကိုတင်းရှောင်နေရသလိုအမှတ်မချင်တက်ခိုက်တာကြောင့်အုံနောက်ကြေးရွာတွေမှာပိတ်မိနေတဲ့ဒေသခံရက်သားတွေရှိနေတယ်လို့ဒေသခံတူကအခုလိုပြောပါတယ
်ကြေးရွာကြီးနေရာတော့အဲ့ဒီနားဝန်းကျင်ရွာဟာတွေကပြင်းနေကြရတာပေါ့ဗျာဝိုင်းထားတဲ့ရွာကတော့တော်တော်များများတော့ပိတ်မိနေတာဆိုတော့မနက်စောစောစီးစီးဆိုတော့ပြေးချိန်ပြေးချိန်မရနိုင်ဘူးပေါ့အုံနောက်ရွာဝိုင်းခံထားတဲ့အုံနောက်ရွာကတော့ပြေးချိန်မရနိုင်ဘူးပေါ့ပြေးရွာတွေရွာနီးချောက်ချက်တွေအုံနောက်ကိုဒီလိုဝိုင်းမီလေရင်နဲ့ဒီလိုချတယ်ဆိုတော့ကြတော့အနည်းကဆုံးကြွားရရတော့အဝေးဆုံးကိုအဲ့လိုမျိုးပြေးကြရတာပေါ့
ဒီဇင်ဘာလ18ရက်နေ့ကလည်းမကွေးတိုင်းနှမ်းခါရွာမှာဒေသခံကာကွယ်တပ်ဖွဲ့ဝင်တွေအစည်းအဝေးလုပ်နေချိန်မှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်တာကြောင့်ဒေသခံကာကွယ်တပ်ဖွဲ့တွေအပြင်အရက်သားတွေဆုံးမှုတွေပါရှိခဲ့ပါတယ် အခုတက်ခတ်ခံရမှုအတွင်း PDF ကဖြစ်စီဒေသခံရက်သားဖြစ်စီတိကျစုံမှုရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
Sekarang dah ye mungkin kaya ini pelan nyoba ke acer ni kau amya tu biar biar kerap cebarisin sebiro kaya ini bini lega kian udam ha caw tenjo nemi mampir ni le tapi acer ni kau tinjau biar me kaya ini bini lega kian udam ha caw tenjo tarik ni a nyawuri kaya peluji ne pelule di dana dua belah kaya ini kau kiri bermaro sekarang si dadi ne kaya ini muda lumiau ye de biru kagui ye de sara buang tapi di zama tapi di sebiro pini bare
တိုက်ပွဲတွေကပြင်းထန်နေပြီးတော့စစ်တပ်ဘက်က၄ချောင်းကနေပါပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။နောက်စစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေနားပါလက်နက်ကြီးကြီးတွေကျနေတဲ့အခြေအနေအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။ကရင်ပြည်နယ်တဲကခရယူတပ်မှာ၆ထိန်းချုပ်ရာမြောက်ဝတီခရိုင်ဒုပလယာဖြိုင်ဒုပတ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတိုက် Peluji peluli, mila pansare jiwari bin, dupla ya kian, kokri mune rega, jiwari maro, napet taipuri pinibare, kokri bet taipuri pintani bi, sita peka, lidonga ba taikai nire subi, piduka we tapuka kauzan to upite, kusomonga piovare.
Luka male taipuri de, kokri matara, tamai, ola mojano, new hong yau. เออตรุเอามานาวนจิตอ่ะวะเนาะนาวนจิตอ่ะคือจังนาวนจิตดีတော့ခူးဟောင်းရတဲ့ဆက်တဲ့ဖြစ်နေတဲ့ကျွန်တော်ကုဒူးသားယွာကုဒူးသားယွာမှာလည်းတိုက်ပွဲဆက်ဖြစ်အဲနောက်ပြီးတော့ကျွန်တော်ကလေးနဲ့လေးနဲ့လာကြတာပေါ့နော်လေးနဲ့ပါလာကြတာနောက်ပိုင်းလာရဟန်းရနေကအဟုတ်ဆက်တဲ့နဲ့ဖြစ်တယ်အဲအဲ့ဒါမှာကျွန်တော်ဒီရကဥတော်တယ်မဆိုးရင်ရဟန်းရောက်ရတယ်ငွေငွေတိရတယ်မရှိဘူးဒီရကလည်းပြန်လာ
ဒီကနေ့ဒီခေလုံးနေတဲ့နေရာတွေနဲ့နေတာကြောင့်တတိမာခေလုံးနေကြသူတွေကြောက်လန့်ကြတယ်ကြာခပြင်းနေရာကိုလည်းမြင်ရကြောင်းဒုက္ခတွေကိုအကူအညီပေးနေသူတူကပြောပြပါတယ်ဆိုတော့ကျွန်တော်တို့မနေ့တုန်းကဆမင်းသွားပို့တယ်ပေါ့နော်ဆမင်းပို့တဲ့ခါအဲ့အဓိကဖလူလေးအောင်ကြီးပေါ့အဲ့ညာရောက်တယ်ကျွန်တော်တို့ရောက်တဲ့အချိန်မှာလက်မကြီးပစ်တန်တွေကြားရတယ်ပေါ့နော်ကျွန်တော်တို့ရောက်တဲ့အချိန်မှာနေ့လ
ตอนนั้นที่แบบต่างหูจะเช่าจะพัฒนาบ่ฮู้บ่จ้างเนี่ยฮู้บ่ต่างหูจะพัฒนาทีนี้เราเสียช่องนี่ละตัวเราตีได้เช่นนี้เราอันนี้สกันเนี่ยตีมากกว่าเลยอังกฤษฮู้บ่เช่ามาแล้วนี่จ้าเราจะพัฒนาจะเอาจ้าได้ขนาดว่าสิบยี่สิบคันเนี่ยเปลี่ยนเวลาได้ดูดีได้สิ่งเดียวสิบยี่สิบคันนี่วิโรจ้าวันนั้นเนี่ยเปลี่ยนหัวเปลี่ยนวิโรตัวเราตัวกูรุ่นยาวบ่เนาะโอ้ยุ่งยากจ้าสู้ยังวิโรโอ้ปีเดียวเลยสิเดี๋ยวเราเมีย ตัวเราเป็นอังคารลงยานาและในจีจีเรจารายนี่อาเชจังนี่อารามุในยัตตงยัจารายที่ทำไมมาสายได้เลยตัวเรื่องสิ่งนี้เลยเลยเสพยาบ้าเองไอ้มาทำไมเราปวดขมับตัวทำไมเราอยู่เลยแต่ชู้เดี๋ยวสูงสิทำไมมาสายได้ในยัตตงยัจีเรตัวเรื่องสิ่งนี้เลยเลยเสพยาบ้าเองไอ้มาทำไมเราปวดขมับตัวทำไมเราอยู่เลยแต่ชู้เดี๋ยวสูงสิทำไมมาสายได้ในยัตตงยัจีเรตัวเรื่องสิ่งนี้เลยเลยเสพยาบ้าเองไอ้มาทำไมเราปวดขมับตัวทำไมเราอยู่เลยแต่ชู้เดี๋ยวสูง
ဒီနေ့မှာအရေးဆုံးမိသားစုစားတာပေါ့နော်။မြောက်ရီခရိုင်လေးကီကောမြို့တက်ကနေစခဲ့တဲ့တိုက်ပွဲတွေကြောင့်အနီးနားကကြီးရွာတွေကနေထွက်ပြေးတိမ်းရှောင်နေတဲ့စစ်ဘေးဒုက္ခတွေဟာတောင်ရင်းမြစ်အနီးကမြန်မာနိုင်ငံဘက်အချမ်းနေရာတွေမှာခိုလုံနေထိုင်နေရဆဲဖြစ်ပါတယ်။ စားတော့ရဲ့အခက်အခဲရှိတာကြောင့်ထိုင်းဘက်ကရှစ်တောင်းလို့တမားတွေမြန်မာမိသားစုတွေကအစားအသောက်တွေပို့ပြီးအကူအညီပေးနေကြပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခတွေနှစ်တောင်းထက်မနည်းတောတောင်တွေထဲမှာပုန်းခုံနေကြတယ်လို့မြန်မာဘက်ခြမ်းတောင်ရင်းမြစ်အနီးနားတွေမှာလည်းခိုလုံနေကြပါတယ်။ထိုင်းဘက်ခြမ်းထပ်ပြေးခိုလုံကြသူတချို့လည်းရှိပါတယ်ရှင်။
ကရင်ပြည်နယ်မြောက်ဝတီခရိုင်နယ်ဒူပလာခရိုင်ဘက်ကစစ်ရေးအခြေအနေမယေးမှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်လွိုက်ကော်တိုက်ပွဲကြောင့်မျိုးလုံးကျွနီပါတိန်းဆောင်လာရတဲ့စစ်ဘေးဒုက္ခတွေကိုရှမ်းလူလူကနေကူညီပေးနေတဲ့သတင်းကိုတင်ပြပေးချင်ပါတယ်။ကယားပြည်နယ်လွိုက်ကော်မြို့မှာစစ်ကောင်စီတပ်နဲ့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF နောက်ပြီးတော့ဒေသခံ PDF တပ်ဖွဲ့တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တမျိုးလုံးနီပါအိုးအိမ်ဖြစ်ပြီးတော့ထွက်ပြေးတိန်းဆောင်နေရပါတယ်။ဒီလိုမျိုးထွက်ပြေးလာကြရတဲ့ဒုက္ခ ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းနားလည်ပြပြပေးပါရှင်။
ကရားပြည်နယ်မြို့တော်လွိုက်ကော်အနီးတဝိုင်းမှာနေထိုင်ကြသူတွေဟာစစ်ကောင်စီနဲ့ဒေသခံတွေဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်တိုက်ခတ်မှုတွေလက်နက်ကြီးတံတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။တနင်္ဂနွေနေ့တည်းကမြို့လုံးကျွနေပါထွက်ပြေးနေကြသူအများစုကရှမ်းပြည်တောင်ပိုင်းကိုထွက်ပြေးခဲ့ပါ။ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့မှာကရားပြည်နယ်ကစစ် Lu, Facebook Lumu Kuyabama Kalan Drile Atom Yashigabare, Edilu Kalan Kunine Dure Hega, Sisan Yokan, Kunjo Siga, Manega Sayala to the Town Jo Colonamene and Akugo, Akula Losema Sisan Hare Lu Piovare.
ဒီဆိုင်မှာတော့ကျွန်တော်တို့ဆရာတော်ရဲ့ငင်းချက်ရခါကျွန်တော်တို့စီစဉ်မြို့မှာ Now, ma, general,
ကုလောစေဒီမှာချုပ်ဆိုတော့အေးအိုင်လိတ်လို့ပဲပေါ့အဲ့ပိုင်းနေလို့အတက်ပြသူပြလို့အတက်ပြစစ်ပြဒုက္ခတွေနေထိုင်စားတောက်ဖို့အတွက်ဘုံကြီးကြောင့်စာတင်ကြောင့်တွေမှာလူဦးရေမြများလက်ခံနေတယ်လို့ကိုယ့်ရဲ့နေအိမ်နဲ့အဆောင်မြေကွက်လက်တွေမှာယာယီနေထိုင်နေဖို့အတွက်ကိုလည်းတနင်္သာရီကူညီပေးနေသူတွေရှိလာပါတယ်ရှမ်းပြည်တောင်ပိုင်းအောင်ပါမြို့မှာဆိုရင်အခကျင်းငယ်မယူဘဲနဲ့ဒုက္ခတွေနေထ
ကျွန်တော်ရဲ့တနိုင်တပိုင်ရဲ့ကျွန်တော်မိတ်ဆွေတိုင်ဝမ်ကြီးကကုညီတာနဲ့ပါမယ်ပေါ့နော်ဟုတ်အဲလက်ရှိနေထားထရတော့ဟိုပါမနေ့ကထိပေါ့နော်မနေ့ကနေ့ထားထရတော့ကျွန်တော်ဘက်မှာတော့အကျန်းနေရှိပါတယ်ကတိရှောင်းတွေကလည်းအခုနေရာမှာတလာကြတာဆိုတော့ဒီနေ့အဲဒီနေ့နေရာထားတော့ဘာမှမသိသေးဘူးပေါ့
အခုလိုနေရာထိုင်ခင်းအတွက်ကုညီနေကြသလိုစစ်ပေးလို့ရထွက်ပေးသူတွေအတွက်မော်တော်ယာဉ်အခမဲ့စီစဉ်ပေးသူတွေလည်းရှိပါတယ်ဒီမော့ဆိုမြို့နယ်ဖက်ကနေနေအိမ်စွန့်ခွာထွက်ပေးလာသူတူကတော့မြို့ကနေထွက်လာတဲ့လမ်းတစ်လျှောက်စစ်ကောင်စီတပ်တွေစစ်ဆေးတာတွေရှိနေပြီးထွက်ပေးလာသူများလို့လမ်းပိတ်ဆို့တာတွေကိုလည်းကြုံခဲ့ရတယ်လို့ပြောပါတယ်
အကလုံးထွက်ပြီးပါချောင်းတော့ဆိုတော့ဒီကျမတို့လည်းဒီတက်တက်ဒီဓာတ်မှနေရတော့ကျမတို့ပေါ်ကိုရဟန်းကြီးရောတိုက်လီတွေကအမြဲတမ်းစင်းနေသွားတယ်ကျမတို့ကောင်းပေါ်မှာဖြတ်သွားဆက်လာအမြဲတမ်းလောက်တဲ့ရဲ့တိုင်ပဲပြီးလက်နဲ့ကြီးတွေနဲ့ထုသွားတယ်ပေါ့နော်ကျမတို့ကောင်းပေါ်မှာဖြတ်ဖြတ်သွားတော့ကျမတို့လည်းကလေးညင်နေအဲကြတော့ကလေးကိုလည်းတနာတယ်အဲကျမတို့ဒီဖက်ကိုပြည်လာတာပေါ့နော်မနော
ဒီကနေ့ကျွန်တော်တို့ရှိနေပြီးစစ်ကောင်စီဖက်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေကြောင့်ဒေသခံအတော်များဘေးလွတ်နိုင်မယ့်နေရာတွေစီအိုးအိမ်ဆုံးခွာထွက်ပြေးနေကြတာပါ။နေမြေမတည်ငြိမ်လို့ကိုယ့်ရဲ့အိုးအိမ်ဆုံးခွာထွက်ပြေးလာရပေမဲ့လို့တစ်ချိန်မှအိမ်ပြန်နိုင်ဖို့မျှော်လင့်နေသူတူကတော့သူ့ရဲ့နေအိမ်မပြတ်စီဖို့အတွက်ဆူတောင်းနေပါတယ်။
จำารู้ปีลาโรตันนี้เราปีโรเมย์มาเยจำารู้สายเขาปีลาปีอยู่อามาเปลี่ยนยาลาไล่ลอยก็เปลี่ยนปีไล่เนี่ยคือนอตเขาแทบปีลาเปลี่ยนปีจำารู้ไอ้มาเปลี่ยนยาลาเรามาตันนี้ปีโรเมย์บอมโนมาเนาะอุตส่าห์ปีกันแล้วจำารู้ปีนี้ยาเราเลยจำารู้เองกันเลยสุดแต่เนี่ยนี่เราไอ้เปลี่ยนนี่พวกเราว่าสิมาปีได้นี่ท่ามาชีนี่เราจำารู้ลอยก็มาปีเท่าแล้วจ้าปี အခုတော့ဒီချီရောက်လာတော့ဗောနော်မနော်ကျမတို့အိမ်လဲဘာမှမဖြစ်ပါစေနဲ့လို့ပဲဆုတောင်းရမှာဗောအိမ်တွေမီရှိုးအဲ့လိုမျိုးတွေဖြစ်နေတော့ကျမတို့အိမ်ကြံခဲ့ပါစေလို့ပဲပြောရမှာဗောနော်မနော်အဓိကကျမတို့ပစ္စည်းတွေလဲဝေခိုးခံရတဲ့အိမ်တွေဖောက်ခံရတဲ့အိမ်ပဲကြံခဲ့ပြီးပါလို့ပဲဆုတောင်းရမှာဗောမရဲ့အိမ်ဒီလိုဆောက်ဖို့ဆိုတာမလွယ်တဲ့ကိစ္စဗောနော်အဲ့ဒါအိမ်ရောနှမျိုးတယ်ဗောတ
Jang, Rago Murega, Mine Long, Bangan, Yuan Shi Sara Niatawai, Pidure Atwala, Longa Malo Japo, Kiyeni Amyodamia Kakoyeta, KNDFka Atipe, Topian Havare.
ခရီးပြင်းနဲ့လွိုက်ကော်မျိုးတိုက်ပွဲကနေတင်းဆောင်ပြင်းနေရတဲ့ဒုက္ခသည်တွေကိုရှမ်းလူလူကကူညီပေးနေတဲ့တဲ့ရင်နန်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့နောက်ဆုံးရသတင်းပေးဖို့ကြတိကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင့်ပေးမယ့်ဒုတိယပိုင်းညဝမှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာကြားရိုက်နားထောင်လို့ရတယ်လို့ သတင်းစောင်းပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းညဒီဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှ၊တက်တက်ရောင်သတင်းတွေစတဲ့အစီအစဉ်တွေမတိုင်ခင်မှာအရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့17လကြာကာလအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေစစ်မှတ်ပဋိပက္ခတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့တောင်မှခက်ခဲနေပါတယ်။အာဏာသိမ်းထားတာတစ်နှစ်ပြည့်ခန့်ပြီးနေ့စဉ်ပြည်သူလူထုရဲ့ဘဝကဘယ်လိုများရှိပါသလဲ။ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်။
ပခအချင်းကြီးသားမှာပြည်သူလူထုတွေနေတူဝဘယ်လိုဖြတ်တန်းနေကြလဲဆိုတာနဲ့ပတ်သက်လို့ဒီတစ်ပတ်ရဲ့သတင်းတော်မှတ်စုစီစဉ်ကနေကျွန်မခင်ဗျူထွေးတင်ပြပေးပါမယ်။ဒီမနက်ကမှဖေဖော်ဝါရီလ1ရက်နေ့ကစလို့စစ်တပ်အာဏာသိမ်းပြီးအုပ်ချုပ်လာတဲ့ကာလဟာ17လကျော်ရှိလာပါပြီ။စစ်တပ်အာဏာသိမ်းမှုကိုစတင်ကန့်ကွက်သူတွေဟာဒီကနေ့အထိရရာနီးတွေနဲ့ဆက်ပြီးတော့စတင်နေကြတယ်လို့လက်နက်ဆွဲကန်ခုခံစစ်တွေလည်းရှိလာပါတယ်။လူနေထူထပ်တဲ့မြို့ကြီးတွေအထိကျူးလွန်သူဘဲသူဆိုတာအတိအကျမသိရတဲ့ပောက်ကွဲမှုတွေဆက်ရှိနေပြီးအာဏာရှင်စန့်ကျင်ဆန္ဒပြမှုတွေကလည်းပျောက်ကြားပုံစံနဲ့ဆက်ဖြစ်နေပါတယ်။ပြည်တွင်းမတည်ငြိမ်မှုတွေရှိနေတာနဲ့အတူပဲစစ်ကောင်စီတပ်တွေရဲ့လုံခြုံရေးတင်းကြပ်မှုတွေနဲ့နယ်မြေရှင်းလင်းရေးစစ်တွေလည်းပိုပြီးတော့တွေ့လာရပါတယ်။အခုလိုမတည်ငြိမ်မှုတွေနဲ့အတူဒုက္ခရောက်ခက်ခဲကြုံနေကြတဲ့သူတွေလည်းပုံများလာပြီးသူတို့ကိုကူညီပေးမယ့်ပရိုက်တာအဖွဲ့တွေမှလည်းလုပ်ငန်းလှုပ်ဆောင်မှုအတွက်ခက်ခဲနေပါတယ်။ရန်ကုန်မြို့ထွန်းကစာဝတ်နေရေးကြက်တဲသူတွေကိုကူညီဆောင်ရွက်ပေးနေတဲ့ Pride အဖွဲ့တစ်ခုကတော့သူတို့အဖွဲ့ရဲ့လူသားချင်းစာနာမှုအကူအညီလုပ်ငန်းတွေအပေါ်မှာစစ်ကောင်စီဘက်ကစောင့်ကြည့်တာတွေရှိနေပြီးရဲစခန်းကိုခေါ်ပြီးရိုက်နှက်စစ်ဆေးတာတွေအထိပါကြုံတွေ့နေရတယ်လို့အဖွဲ့ခေါင်းဆောင်အမျိုးသမီးတူကပြောပါရယ်။
စံနေမတည့်ပဲနဲ့မျိုးရဲရနေပြီးတော့ပဲကျွန်တော်ပတ်စံနေပဲဝေတော့ပါနော်။စံစီကတိန်ရော2000ဝဲစာဆိုလို့ရှိရင်ပတ်စံ2000ဝဲပဲပေးလိုက်တာပေါ့တိန်ရတာအဲ့လိုမျိုးပေးလိုက်တယ်စံတဲဘူးကကျတော့ကျွန်တော်အခွင့်အရေးမှာခေါင်းဆောင်တယောက်ဖြစ်နေတယ်ဒီကနေ့တဲဘူးကြတော့မလွှဲတော့အရှိမတွေလည်းရိုက်ခံထားရတာဒီပိုင်းလည်းရှိတယ်ခံမပိုးရပါရှိတယ်ဆိုတော့ဖမ်းလည်းမဖမ်းဘူးချုပ်ကဲလည်းမထည့်ဘူးလိုရင်ခေါ်လိုက်တယ်သူတို့ကဘာတင်းနေရလဲရတယ်အဲ့လိုမျိုးတင်းနေပါရတယ်ဆိုလို့ရှိရင်အလိုက်အဲ့လိုမျိုးခေါ်ခေါ်ဆက်တယ်ဆက်ပြောလို့ရှိရင်ဘာမှမသိဘူးဖြစ်နေကန်တယ်ဘူးကလန်ပြောလဲညိုက်တယ်ဒီလိုပုံစံမျိုးတွေလုပ်တာပေါ့အခုလည်းကြည့်ရတော့
စစ်တပ်အုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအာဏာသိမ်းခံထားတဲ့ကာလအတွင်းအများပြည်သူနဲ့ဆိုင်တဲ့အထိတ်အမှန်တွေကိုလည်းတိုးတိုးတိတိသာဖြတ်တန်းနေကြပါဗျ။မြန်မာနှစ်သိကူသကြံပွဲတော်၊သတင်းကျွတ်ပွဲတော်၊တစောင်းနိုင်ပွဲတော်နဲ့ခရစ်စမတ်နေ့နှစ်သိကူနေ့တွေလိုလူမျိုးပေါင်းစုံပျော်ပျော်ရွှင်ရွှင်ဆင်နွှဲလေးရှိတဲ့အထိတ်အမှန်တွေမှာလည်းအပျော်ရည်စိတ်တုံးခဲ့ရတယ်လို့မျိုးကံတွေကပြောပါဗျ။လူခရီးချိုးဖောက်မှုတွေနဲ့အတူကပ်ကပ်ချုပ်ချယ်မှုတွေပိတ်ပင်ကြားဆင်းမှုတွေကြောင့်အပျော်ကင်းနေကြရတာလို့ရန်ကုန်မြို့ကအမျိုးသမီးတူကပြောပါတယ်
။သူတို့ဟိုအုပ်ချုပ်မှုအောက်မှာရှိနေတယ်ဘယ်သူမှလည်းဟိုပျော်ပါဖို့ကဆန္ဒရှိမှာမဟုတ်ဘူး။သိထားတဲ့လူတွေကလည်းအများကြီးလေ။ကျမတို့တွေ့နေဆိုရင်တော့ဒီကာလမှာဘယ်လိုမှမပြောနိုင်ပါဘူး။ဒီလိုလေးနေလေဒီတိုင်းဘယ်သူမှဖြတ်တန်းမှလည်းမဟုတ်တော့ဘူး။သူတို့လောက်အောက်မှာရှိနေသေးရတော့ New Year လဲကျမတို့တွေဒီတိုင်းပဲစာမန်နေ့လိုပဲပျော်သွားလိုက်ကြပဲများတယ်။ဟိုလက်ပြမလုံရလို့လေ။လွတ်လပ်ခွင့်နဲ့စိတ်သုံးတာဟိုခုတစ်ယောက်ချင်းစီရလွတ်လပ်ခွင့်တွေပါအကုန်ထိခိုက်တာပေါ့မယ်။အရင်တော့ကလိုမျိုးကိုယ့်ဟိုသွားကျင်တဲ့ချိန်သွားပြင်နေတဲ့ချိန်ပြန်လဲလုံးလို့မရ။စိတ်လွတ်လပ်လို့လည်းမပျော်ရဲ။ဟိုတော်တော်နေဟိုနေရထိုင်ရကြက်ပါတယ်ဒီကလာ။
တခါနိုင်ငံရေးအခြေအနေတွေကြောင့်အချင်းကျခံနေကြတဲ့ထောင်ရင်းအချင်းသားတွေရဲ့အခွင့်အရေးတွေချိုးဖောက်ခံနေရတယ်လို့သူတို့ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့အမှုလိုက်ရှင်တွေကပြောပါတယ်။အင်းစိန်ထောင်မှာအချင်းသားတွေကိုထောင်အာဏာပိုင်တွေကမတရားအနိုင်ကျင့်ကိုထိလက်ရောက်ပြုကျင်တာတွေမကြာခဏဆိုသလိုဖြစ်နေတယ်လို့ရှင်တွေတချို့ကပြောပါတယ်။ဒီကျူးလွန်မှုတွေအပေါ်မှာရှင်တွေတချို့ကတရားရုံးစီတင်ပြခဲ့ပေမဲ့လို့ဥပဒေအရတစုံတရာတုံ့ပြန်တာပါတစ်ခုမှမရရှိခဲ့ဘူးလို့သိရပါတယ်။အချင်းသားဝန်ထမ်းတွေကထောင်တွင်းအခွင့်အရေးနဲ့အချင်းသားတွေရဲ့ရပိုင်ခွင့်ဥပဒေတွေကိုမသိလို့ကိုထိလက်ရောက်အနိုင်ကျင့်တာမျိုးမဟုတ်ပဲရည်ရွယ်ချက်ရှိရှိနဲ့အကူအလိုတွေနှိပ်စက်တာဖြစ်တယ်လို့ဒီဖြစ်ရပ်တွေအပေါ်အချက်လက်စုဆောင်းနေတဲ့ရှင်တွေတူကပြောပါရယ်
ဒီလိုမျိုးအထုပ်သားတွေကိုဒီလိုအာနာပါရင်အင်းထောင်ဝန်ထမ်းတွေကလည်းရင်းရမြေကမပါတော့အဲ့လိုလည်းနဲ့စားတဲ့ဒူတွေကကျွမ်းတော်ဖြစ်သေးသေးအထုပ်ကြီးကနေဖြစ်ဖြစ်ဖြစ်ဖြူတရားယုံနေလာတဲ့အာမှာဒါကြာကြီးနေပြီပါလာခဲ့တာကျွန်တော်ပြုခဲ့ရတယ်ဒီနေ့တဲ့မြန်မာမှုကလေတော်တော်ပြင်းပြထန်ထန်လောက်တာဖြစ်တဲ့အတွက်
ဖန်ပြီးတဲ့နေ့ကဒီလိုကြာတဲ့အမှာဒါကြောင့်ဒီနေ့ပြီပါလာခဲ့တာကျွန်တော်ပြုခဲ့ရတယ်ဒီနေ့တဲ့မြန်မာမှုကလေတော်တော်ပြင်းပြထန်ထန်လောက်တာဖြစ်တဲ့အတွက်ဖြူတရားယုံနေလာတဲ့အာမှာဒါကြာကြီးနေပြီပါလာခဲ့တာကျွန်တော်ပြုခဲ့ရတယ်ဒီလိုကြာတဲ့အမှာဒါကြောင့်ဒီနေ့ပြီပါလာခဲ့တာကျွန်တော်ပြုခဲ့ရတယ်ဒီလိုကြာတဲ့အမှာဒါကြောင့်ဒီနေ့ပြီပါလာခဲ့တာကျွန်တော်ပြုခဲ့
ကလေးကြောင့်တိုက်ခတ်မှုတွေပါလှုပ်ဆောင်နေပါတယ်။ဒါတွေကြောင့်ကိုယ့်ရဲ့နေအိမ်ကိုဆုံးခွာထွက်ပြေးကြတဲ့သူတွေမှာစားသောက်ရေးမှာပါခက်ခဲပြီးရှိလာပါတယ်။သူတို့ကိုကူညီထောက်ပံ့ပေးမဲ့အလို့ရှင်တွေကလည်းနေနေအခြေအနေကြောင့်ကူညီလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ဖို့အတွက်ခက်ခဲနေပါတယ်။ဒီမော့စုတိတာကတူကတော့သူတို့ကြောင့်ပြရတဲ့ပေးထုတ်ခါတွေကိုအခုလိုပြောပြပါတယ်။
ကျွန်တော်တို့သွားလာလို့မရတော့ဘူးနေလို့လည်းမရတော့ဘူးဒီစားတောက်ကုန်လမ်းကြောင်းဆိုလဲဒီမော့စွားနေမသွားတော့ဘူးဒီမော့စွားလုံးဝသွားလာလို့မရတဲ့နေမျိုးဖြစ်သွားတာပါတော်တော်လေးခက်ခဲပါတယ်ကျွန်တော်တို့ကုန်တွေတဲဖို့လည်းခက်ခဲတယ်နော်ဈေးဝယ်ဖို့လည်းခက်ခဲတယ်နော်ဟိုအဝေးတဲမှနေတဲ့လူဆိုရင်ပိုခက်ခဲတယ်အရေးတဲဒီစီကြောင်းတဲ့သူရင်ပိုပြီးတော့မှအသက်အဒီရဲ့ရှိနေရတဲ့သဘောမျိုးပို
ကျွန်တော်တို့အတွက်စူးစမ်းရုံးကန်ရတဲ့အချိန်မှာပဲအာနာသိန်းမှုနောက်ဆက်တွဲအခြေအနေတွေကြောင့်ခက်ခဲတွေရှိလာတယ်လို့လုပ်ငန်းရှင်တွေကလည်းပြောဆိုကြပါတယ်။ကလင်းရီရဲ့ပညာရေးမှာဆိုရင်လေကိုဗစ်ကပ်ဘေးကြောင့်ကျောင်းတနေနားခဲ့ရပြီးအခုကျောင်းတွေပြန်ဖွင့်ပေမဲ့လို့လက်ထက်မပေါ်တဲ့ပြစ်ခတ်ပေါက်ကွဲမှုတွေကြောင့်အသက်အန္တရာယ်ဆိုရင်ရလို့ကလင်းရီစာတင်ကြောင်းတွားနိုင်ရလေအလံ ဒီနေ့ကတော့ဒီနေ့ကမျောလင့်ကြီးရဲ့အကြောင်းဒီသတင်းပဲရည်သွင်းတော့မှတ်စုကဏ္ဍကနေပြန်ဆက်လိုက်ပါရရှင်။
ဒီနေ့နောက်မှတ်စုအစီအစဉ်မက်ခင်ဖြူထွေးတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတွင်းမှာဈေးကွက်အခိုင်အမာရထားတဲ့ Wave Money ရဲ့ရှယ်ယာကိုတယ်လီနော်လုပ်ငန်းကြီးဘက်ကရိုးမအုပ်စုကိုရောင်းချဖို့စီစဉ်နေပါတယ်။ဒါဟာဆိုရင်ဆီယနာသိမ်းမှုနောက်ပိုင်းနော်ဝေးခြေဆိုင်နိုင်ငံတကာလုပ်ငန်းကြီးတယ်လီနော်ဘက်ကနေသူ့ရဲ့မြန်မာနိုင်ငံတွင်းယင်းနှိမ့်ညွန့်နှံမှုတွေကိုရုပ်သိမ်းဖို့နောက်ထပ်ဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။တယ်လီနော်လိုနိုင်ငံတကာလုပ်ငန်းကြီးတွေဘက်ကမြန်မာနိုင်ငံတွင်းယင်းနှိမ့်ည ပါတယ်ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍအစီအစဉ်မှာမတ်တိန်ဂီထိုက်ကဆက်သွယ်မေးမြန်းပြီးတင်ပြထားတာနားဆင်ပါရှင်
ဒီကတော့သူတို့ကနိုင်ငံတကာစီးပွားရေးပိတ်ဆို့မှုရုပ်တဲ့နိုင်ငံတွေရဲ့သဘောတဘာဝကိုကြည့်လို့ရှိရင်သူကလူ့အခွင့်အရေးချိုးဖောက်တာကတော့အရေးကြီးဆုံးအချက်ပါလူ့အခွင့်အရေးချိုးဖောက်လာရင် အဲ့ဒီကနာမည်ပြတ်တဲ့နော်ဒီဘိုက်ပေးဆိုမှုခံရတဲ့အကျင့်ပြတ်တဲ့လူတွေနဲ့ဆက်ဆံတယ်ဆိုရင်ကြံတဲ့နောက်ထပ်ယင်းနေမလို့အမေနိုင်ငံတွေကသူတို့လက်တွန်လာပြီအဲ့ဒါကသူတို့အတွက်ကြီးမားတဲ့အချက်ဖြစ်ပါလေအားလုံးလည်းသိတဲ့အတိုင်းဗမာပြည်မှာကလူ့အခွင့်အရေးချိုးဖောက်တာဒီတစ်ခါပို့ပို့ပို့ပြင်းထန်နေခင်ဗျဒါဒီပြင်းထန်လဲဆိုလူတွေကိုတတ်တဲ့မီးရှို့တွေရွာတွေကိုအားထားအလုံးမတန ရနော်နိုင်ငံတကာရဲ့ဂျီနီမျိုးရဲ့နေရာမှာသူရဲ့အကျိုးစီးပွားနဲ့ပေးဆက်ရမယ့်သူတို့မကြိုက်တာပေါ့ cost benefit ပဲပြောကြပါစို့နော်အနာဂတ်အတွက်ခုနကျွန်တော်တင်ပြခဲ့တယ်တပြည့်နိုင်ငံတွေမှာတပြည့်ဈေးကွက်တွေမှာဒီကပျောက်မှဆိုးတဲ့ပေါ့ဗျာဒါကတော့နံပါတ်၁ချက်နော်နောက်တစ်ချက်ကပါလဲဆိုသူတို့တွေမကြိုက်တော့ဘူးဘာမကြိုက်တယ်လဲဆိုသူတို့ရမယ်ဟာနဲ့ Tuh bapa ni ngan ni piang yam eh, cuci bawa ni. Nengan ni kah piang yam ha, cek dulu lekah yam ha. Tuh bapa uma, yam ha ngaji yam ni ya. Kalau bapa dia yam ha, nengan ni kah ngaji yam. Kena ngaji semua apa, di bawah kena. Tapi ni cuci siapa, uba ma. Kalau ni nampu dulu, no. Bapa bi ma tu terulu, no. Yang ni kiri, no. Kita nengan tu ter. No bapa di, kalau sebelum dulu boleh ya, mereka nengan. Hari jadi baru ni dale. No, tidak. Jadi, kalau kau hidup orang itu, kalau saya lakukan lepas itu, eh, terus aku nak cendera pelajar itu dia aje. Terus dia cuma kami aja lah. Yang ada kerja terus aku jadi zombie gitu mah. Tapi aku kan dia le siapa le kena. Dia jangan cendera pelajar aga. Dari ni tidak tenang pelajar ini. Ibu apa pelajar ini? Nengah negara siapa yang pesuh puri ku? Dia juga dia ku kahama solo. Tada ba. Toto, tu mah. Bukan bodo api le cawian lo. Kena dua bermana nengah ya me cuma ni. No tu pun pesa le ya me. Sojong tua me. Jadi ni apa, no? Hari yang saya ini, saya ni tu, ni ada jangan dua, dilu cuta mana, ni mian sahaja cuta dalam jangan lu cina orang lu tu dalam ibarat ni.
Okay, itu di nengen dekah longan ciri apa, no? Lu kau ye cipah muko lihat aja de, nengen dekah longan ciri cuta dalam kama, ni mana nengen tu yo, pamiya songsong siya siapa de le?
Sekiranya songsong apa siapa ye, baca lu senarai apa. อดีตเป็นอย่างนั้นเนี่ยกันนี่แหละกรมดีๆลาบียินดีสูเนี่ยตัวเอกคนละดีบ่ยาคนละดีสุรายีตัวเอกบ่เนาะโทรมือลงงานโทรมือเนี่ยแต่ยีด้วยกองของนี่ประมาณที่ดูดีกองกองซูมาเลยเนาะกัตเตอร์มาเลยบ่กองซูมาบ่เนาะซาดงดูดียาละบ่ยาคันซาละบ่ทำไมมือสูเลยด่าเดลิงก็จะทำซาเบจบ่เนาะซาเบจจะด่าส่วนเทลโฟนไลน์นี่กองมาดีอาซีดีชูมาดีอาคอมเพติชันเลวละเลยกามาเนาะคุณอาบอกตัวเอกดีกูจิตซาดงดูดีตัว ยี่ด้วยมีอะไรยากหนึ่งนะบ่ยากมาบ่เนาะแต่เมื่อเจตนาเอ็กเชอร์จิโรมีอาบ้านเจ้าสุโรที่เราทุกช่องตัวเรียนแม่ผู้เป็นมาตั้งแต่กูมันเนี่ยไปดูเรื่องมาเย่บ้านเลสุตุรุสีนู่นนี่มีอะไรเลยเนาะพูดมาละแล้วการประชิดมาจุดนู้นมาเกี่ยงกับมีตัวเรื่องมาแข่งขันเนี่ยขามาดีด้วยกันเนี่ยกูมันดีลาลีลีเอริกันจุดนู้นซาดงดูเรียดก็เส้นยันเนี่ยซาดงปงสีดียาลีดีเดบอจังเนี่ยน่ารักมากมากเลยคุณยา
โอเคแล้วที่นั่งยันกันลงงานยี่เด็ดทอดตัวเป็นเมล็ดคู่เดลีนอร์ผารุสุเลต้าลงงานเนี่ยเราเสียชีเนี่ยเป็นสุลูเรตบอกกันแต่ไปเชียงจังตัวเป็นเมล็ดนับไปเชียงกันที่ลงงานเป็นสลูตาเป็นนัดคู่อะไรดีเสกังสีประกาศพิจารณาเลยที่นั่งยันกันทั้งคับไปสมุดีสีบัวยีไปสูทั้งคำหูดีสีลาลูเชียงเลยดูยังไม่สวยนั่งยันจะชูเนี่ยเสียไปแล้ว
โอ้เลดเวอร์ไปแล้วโลโลตัวเมสเซอร์ไปแล้วเล็บตัวเมสไปแล้วพิโอทาบาร์เลยสิโรนั่งยันกันลงงานชีด้วยโอ้นับสุดเดชสูบิเมเล่ที่ลงงานเนี่ยเสียไปแล้วสิ่งนี้ได้ไปสิโรพามีอากาศตัวปัดเลยเช่นที่นั่งยันด้วยมาเลยเสียเอ้ยนั่นก็ที่นั่นรู้คุ้มมาไม่กี่ที่นั่นรู้เชื่อใจยิ่งเข้มงวดขึ้นเลยค่ะจ้ะโรนั่งยันกันก็นี่สิว่าไปสูบมุสซาเลยค่ะมาโอ้ปวดหัวเลยบุกขึ้นยันนกอยู่เลดตรงชีเลยโอ้นั่งยันก็สิว่าไปสูบมัน မာပြည်မှာနော်ခရိုနီစီးပွားရေးစနစ်ကြီးပေါ်ခဲ့တာပဲအဲ့တော့ဘာဖြစ်လဲဆိုတော့အစင်းနဲ့မိတဲ့ခုနကျွန်တော်တင်ပြခဲ့ပါလေအပြည်ပြည်ဆိုင်ရာမှာတန်းဝင်တဲ့ကုမ္ပဏီတွေကထုံးလုံးမှုပဲကြည့်ကြည့်ဆောင်ရွက်မှုလုပ်ငန်းတွေပဲကြည့်ကြည့်အဲ့ဒီလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်မှုလုပ်မယ်ဆိုရင်မမပြည်သူလူထုအတွက်အစင်းနဲ့မိတဲ့ဂုဏ်စီတွေဆောင်ရွက်မှုတွေခံစားရတာပေါ့ဆရာမရဲ့အခုတော့အဲ့စင်တော်မမီတဲ့နော်ဗမာပြည်မှာခရိုနီစီးပွားရေးစနစ်ကတကယ်တော့ပွဲစားစနစ်ပါခင်ဗျာနော်သူတို့ကအည်သွေးမိတဲ့နိုင်ငံတကာစံနှုန်းတွေနဲ့ပြည်သူနဲ့လုပ်ငန်းတွေလုပ်တာမှုထုတ်လုပ်မှုပဲကြည့်ကြည့်ဆောင်ရွက်မှုကြည့်ကြည့်ဖြစ်တဲ့ခါကျတော့အည်သွေးနှိမ့်တဲ့ဆောင်ရွက်မှုပဲရမှာပေါ့ပြန်ကုနာမိကုန်းကိုတိတိကျကျဖြေရရင်ကောင်းပြီ international နဲ့အဆင့်မြင့်တဲ့လူတွေခွတ်သွားလို့ရှိရင်အစားထိုးမဲ့လူကဘယ်လိုလုပ်လဲသူတို့နဲ့ပလင်းသူဂူးစုဖြစ်တဲ့ခရိုနီလုပ်ငန်းတွေပဲပေါ့မှာဒါကြောင့်မို့လို့ကျွန်တော်တို့ပြောချင်တာကအဲ့လိုဒီဆိုင်ရာကအဆင့်မြင့်တဲ့လူတွေခွတ်သွားမယ်ဆိုရင်ဗမာပြည်သူလူထုအတွက်တော့နင့်နာမယ်တို့တော့ဘယ်သူတွေကြိုးရှိမလဲအဲ့ဒီခရိုနီလူရန်စားနဲ့အုပ်ချုပ်တဲ့စစ်အာဏာရှင်တွေကောင်းစားတဲ့တနည်းကတော့ပို့ပြီးမှကောင်းလာမှာပဲဒါကြောင့်သူတို့ကပြောတာအဲအဲ့လူတွေထွက်သွားလဲကျွန်တော်တို့ကဂိမ်းမဆိုင်ဘူးတကယ်လုံးကတော့လှောက်အောင်တုံးတာပဲဆရာမရဲ့ဂိမ်းမဆိုင်အခုလည်းပဲကျွန်တော်တို့အမြဲတမ်းပြောတယ်ဘူမင်းအွန်လိုင်းအာနာသိန်းတဲ့ခါမှာပြည်ပဆိုင်စီးပွားရေးပိတ်ဆို့မှုကိုပြင်းထန်စွာနဲ့တုံ့ပြန်လာတဲ့ခါမှာဒုတိယကောင်းဆောင်ဖြစ်တဲ့ဘူဆိုးဝင်းပါပြောလဲကျွန်တော်ဂိမ်းမဆိုင်ဘူးကျွန်တော်တို့ဆက်ဆံတဲ့လူတွေရှိဆိုတော့အဲ့ခုနအခွင့်အရေးသမားတွေပြောမယ်ဆိုရင်ကျွန်တော်တို့ကနိုင်ငံမှာကောက်သွေးစုံနေကြတဲ့လူပုံမလင်းလင်းပြောရရင်အင်းနီနာချင်းမကောင်းတဲ့အင်းနီနာချင်းနိုင်ငံတွေဘယ်လိုဆိုသိပါတယ်အဲ့ဒီနိုင်ငံတွေအကျိုးစီးပွားကိုသူတို့ပလင်းလူဘူးစုလောက်ကြမယ်ဒီလောက်ချီလန်းနန်းတာပါပဲခင်ဗျာ
မ
မတန်ကြီးတိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခဏကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တက်တက်ရောင်သတင်းလောက်မတိုင်ခင်မှာတော့အရင်ဆုံးဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ် American Bureau Zoo Las Vegas မြို့မှာကျင်းပခဲ့တဲ့နီးပညာဆိုင်ရာကုန်စည်ပြပွဲကြီးမှာ online ဖန်တီးကဘာ metaverse နဲ့ပတ်သက်လို့စင်တင်ပြသမှုတွေကလူပြောများခဲ့ပါတယ်အပြင်ကဘာကလူတွေ online ဖန်တီးကဘာတဲ့တကယ်ရောက်သွားတဲ့အတိုင်းခန်းစားနိုင်အောင်လို့ဆက်ရုပ်တွေနဲ့ချိတ်ဆက်ပေးမယ်လို့ဟွန်တိုင်းကုမ္ပဏီကလည်းမိတ်ဆက်ခဲ့ပါတယ်အပြည့်အစုံကိုမဆုမြတ်မုံကဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်
မကြာခင်အနာဂတ်မှာဈေးခွက်ထဲရောက်လာမယ့်ခေတ်စားလာမယ့်နည်းပညာအခြေခံပစ္စည်းတွေကိုစင်တင်မိတ်ဆက်ပွဲထုတ်ကြတဲ့ CES ကုန်စည်ပြပွဲကြီးကို American Bureau Zoo Las Vegas မြို့မှာဇန်နဝါရီလ9ရက်ကနေ10ရက်နေ့အထိကျင်းပခဲ့ပါတယ်။ဒီကမ္ဘာလုံးကနည်းပညာဆိုင်ရာကုမ္ပဏီကြီးတွေကစလို့အသစ်တီထောင်ထားကစ Startup ကုမ္ပဏီငယ်လေးတွေအထိလာရောက်ပြီးတော့သူတို့ရဲ့စမ်းသစ်တီထွင်မှုမျိုးစုံကိုအပြိုင်လာရောက်ပွဲထုတ်ကြလေ့ရှိတဲ့ကုန်စည်ပြပွဲကြီးဖြစ်ပါတယ်။ ကမ္ဘာအခြေခြေဆုံးနှီးပညာကုန်စည်ပြပွဲကြီးတစ်ခုဖြစ်ပေမဲ့ကိုဗစ်ကရောဂါဖြစ်နေချိန်မှကုမ္ပဏီတော်တော်များများဒီနှစ်လတ်စ်ဗေးဂတ်ကိုမလာကြဘဲတချို့ကအွန်လိုင်းကနေပဲပါဝင်ခဲ့ကြပါတယ်။ CES မှာမိတ်ဆက်တဲ့2022စမ်းသတ်တဲ့စမ်းနဲ့ဒီထွင်မှုတွေကလည်းအနာဂတ်မှာဘယ်လိုနှီးပညာဆိုင်ရာပစ္စည်းတွေအသစ်ထွက်လာဖို့ရှိလဲဘယ်လိုနှီးပညာတွေခေတ်ဆားလာမလဲဆိုတာကိုခန့်မှန်းချ Artificial intelligence AI နည်းပညာသုံးရွေးရှားသွားလာနိုင်တဲ့စက်ရုံမျိုးစုံနဲ့အနာဂတ်မှာအပြင်လောကကလူတွေကိုအွန်လိုင်းကမ္ဘာနဲ့ချိတ်ဆက်ပေးနိုင်အောင်လို့တီထွင်သွားမယ်လို့ Dongguryan နိုင်ငံက Hyundai Motor Group ရဲ့ဥက္ကဋ္ဌကခုလိုမိတ်ဆက်ပါတယ်။
I don't think the metaverse is simply a virtual world that exists beyond the physical world.
Metaverse ဆိုတာလက်တွေ့ကမ္ဘာနဲ့မဆိုင်တဲ့ကွန်ပျူတာကမ္ဘာကြီးတစ်ခုလို့တော့ကျွန်တော်ကမထင်ပါဘူး။လက်ရှိမှာ metaverse ကိုဂိမ်းတွေနဲ့ဆိုင်တာပဲလို့မြင်ထားကြပါတယ်။ဒါပေမဲ့ metaverse နဲ့ပတ်သက်ပြီးလုပ်လို့ရတာတွေကအတိုင်းအဆမရှိဘူးလို့ Hyundai ကုမ္ပဏီကထင်ပါတယ်။ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးအထိ metaverse ကကျေပြန့်လာမယ်လို့ထင်ပါတယ်။အနာဂတ်မှာပိုပြီးကြေကြေပြတ်ပြတ်ဖြစ်လာခြင်းကြာရင်ကျွန်တော်တို့နေဆင်ပွားတွေနေရာယူလာလိမ့်မယ်လို့ထင်ပါတယ်
။ရွှေရှားသွားလာနိုင်တဲ့ဆက်ရုပ်ရင်းငယ်ကလေးကိုကို့အခန်းအဖြစ်အသွင်ပြောင်းလိုက်နိုင်တာမျိုးဒါမှမဟုတ်လေဗီဒီယိုဂိမ်းကစားလို့ရတဲ့ 3D သုံးဖက်မြင်ဖျော်ဖြေရေးအခန်းငယ်လေးအဖြစ်အသွင်ပြောင်းလဲလိုက်နိုင်တာမျိုး Hyundai ကုမ္ပဏီကတည်ထွင်မယ်လို့မိတ်ဆက်ကြေညာခဲ့ပါတယ်။
Today's metaverse is a virtual world with no connection to a physical world.And what I do in the virtual world
has ရှိမှာ metaverse ကအပြင်ကမ္ဘာနဲ့အခြေဆက်မရှိတဲ့ online ကမ္ဘာတစ်ခုဖြစ်နေပါတယ်။ online ကမ္ဘာထဲမှာကျွန်တော်တခုခုလုပ်လိုက်ရင်တကယ်အပြင်မှာလည်းအဲ့ဒီတိုင်း live ဖြစ်နေရမှာပါ။အဲ့လိုဖြစ်ဖို့ဤပညာပိုင်းကအခုမတန်ခင်အထူးကဖြစ်နိုင်ခဲ့ပါဘူး။ဒါကြောင့်မို့ကျွန်တော်တို့ဖန်တီးနေတာကတခြားနဲ့မတူဘူးလို့ပြောတာပါ။စိတ်ဥတွေကို metaverse နဲ့ခြေဆက်ပြီးလိုက်လို့ရှင်အပြင်ကမ္ဘာနဲ့ online ကမ္ဘာနှစ်ခုလုံးမှာလွတ်လပ်လပ်လှုပ်ရှားနိုင်မှာဖြစ်ပါတယ
်။အင်္ဂါဂျိုဘောကိုသွားချင်ရင်တော့ကိုယ့်ရဲ့ online ကိုဘွားကအရောက်သွားလို့ရအောင်လို့ AI ဉာဏ်ရည်တုနည်းပညာဆက်ရုပ်တွေကိုအင်္ဂါဂျိုဘောလှုပ်ပြီးထိတ်ဆက်ပေးမယ်လို့အခုလိုကြေညာခဲ့တာပါ။အခုလိုမကြာခင်အနာဂတ်မှာ metaverse နဲ့အပြင်ကဘာပေါင်းကူးပေးနိုင်ဖို့အတွက် Hyundai နဲ့ Boston Dynamics ဆက်ရုပ်ကုမ္ပဏီပူးပေါင်းပြီးတော့ဤပညာတက်တွေတည်ထွင်နေပြီဆိုတာကို CES ကုန်စည်ပြပွဲကြီးမှာအတိအပြေကြေညာခဲ့တာပါ Spot လို့နာမည်ပေးထားတဲ့ဆက်ရုပ်တွေကိုအင်္ဂါဂျိုးပေါ်လွှတ်ပြီးတော့ဆက်ရုပ်ကတစ်ဆင့်မြင်ရနိုင်တဲ့အတိုင်းအင်္ဂါဂျိုးကို online ဖန်တီးကဘာထဲမှာမြင်နိုင်အောင်သွားနိုင်အောင်လုပ်ပေးမယ်လို့မိတ်ဆက်ခဲ့တာပါကိုယ့်ရဲ့ online ကိုပွားအင်္ဂါဂျိုပေါ်မှာရောက်ရှိခံစားရတယ်လို့အပြင်မှာလဲအင်္ဂါဂျိုမျက်နှာပြင်ပေါ်ကအပူချိန်လေးတိုက်နှုံးတွေကိုတော့တကယ်ခံစားနိုင်အောင်တည်ထွင်မယ်လို့ဆိုပါတယ်တကယ်တော့ metaverse online ကဘာကိုဖန်တီးနေကြတာအခုမှမဟုတ်ပါဘူးဒါပေမဲ့ Facebook လူမှုကွန်ရက်ကုမ္ပဏီကသူတို့ကုမ္ပဏီရဲ့လုပ်ငန်းတွေကို metaverse အထွက်အယုံဆိုင်လုပ်ဖို့ဆိုပြီးတော့ကုမ္ပဏီကို Meta လို့နာမည်ပြောင်းလိုက်ပြီးတဲ့နောက်မှာဒီနည်းပညာပေါ်ပို့ပြီးတော့အယုံဆိုင်မှုရလာခဲ့တာပါဒီလိုအချိန်မှာ Hyundai ကသူတို့ကုမ္ပဏီရှေ့ပြေးနေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ CNET Roadshow Online သတင်း website editor ချုပ်ကအခုလိုသုံးသပ်ပါတယ်
It definitely felt like metaverse is the big trend of CES and really in technology in general right now. So I think Honda felt like they
CES ပြောင်းလဲ မှာရော နိပညာ လောက မှာ ပါ metaverse အကြောင်း တော်တော် ကို ခေတ်စားနေတယ် လို့ ကျွန်တော် ထင်ပါတယ် ဒါကြောင့်လည်း ဒီက ဒီအကြောင်း ပွဲထုတ်ပြရမယ် လို့ တွက်ပုံရပါတယ် အနာဂတ်မှာ စေရုပ်တွေကို သုံးပြီး အဝေးတနေရာ ရောက်သွားတယ်လို့ ဖြစ်အောင် telepresence လုပ်မယ် ဆိုတဲ့ application က စိတ်ဝင်စားဖို့ ကောင်းပါတယ် အဝေးက အစီအွေကနေ ကို ရောက်နေတယ်လို့ ကို ထင်ပြနိုင်အောင် စေရုပ်က လုပ်ပြတာမျိုးပါ စေရုပ် ပုံပေါ် သုံးပြီး online ကဘာတွေက ပတ်ဝန်းကျင်နဲ့ အပြန်အလှန် တုံ့ပြန်နိုင်ပြီး ဆိုရင်တော့ တကယ်ခြေလှမ်းသစ်ဖြစ်မှာပါတကယ်ကိုစိတ်လှုပ်ရှားဖို့ကောင်းတဲ့စိတ်ကူးအမြင်ကောင်းဖြစ်ပါတယ် Boston Dynamics Company နဲ့ပေါင်းလိုက်တဲ့အတွက် Hyundai အနေနဲ့လက်တွေ့ဖြစ်လာအောင်လုပ်နိုင်တဲ့အခြေအနေမှာရှိနေပါတယ်
Metaverse အကြောင်းဒီနေ့နည်းပညာလောကတွေကလူတိုင်းအပြောများနေကြပြီးတော့နောက်အနှစ် 20 လောက်ဆိုရင်တကယ်ကိုကြီးကျယ်လာလိမ့်မယ်လို့နည်းပညာလုပ်ငန်းများအသင်း CTA ရဲ့သုတေသနပိုင်းဆိုင်ရာဒုဥက္ကဋ္ဌကလည်းအခုလိုသုံးသပ်ပါတယ်
That we're starting to talk about metaverse now the same way we started to talk about the internet in the early 1990s.
Metaverse အကြောင်းအခုစပြောနေကြတာကဘာနဲ့တူလဲဆိုတော့ 1990 အစောပိုင်းနှစ်တွေကအင် internet အကြောင်းကိုစပြောခဲ့ကြတာမျိုးနဲ့တူနေပါတယ်။အဲ့ဒီအချိန်ကိုပြန်သတိရမယ်ဆိုရင်ကျွန်တော်တို့အားလုံးတစ်စက္ကန့်ကို 56K နှုန်းမရှိတဲ့ modem တွေ dial-up internet တွေနဲ့သုံးခဲ့ကြတဲ့အချိန်မှာဒီနေ့ကျွန်တော်တို့ online မှာလုံနိုင်ကြတဲ့ကိစ္စမျိုးတွေတွေးကြည့်ဖို့တော့မဖြစ်နိုင်ကြတဲ့အချိန်မှာ အခု metaverse အကြောင်းပြောနေကြတာကလည်းအဲ့လိုမျိုးလိုပဲကျွန်တော်ကထင်ပါတယ်။ကမ္ဘာပေါ်မှာအကြီးကျယ်ဆုံး
CES နည်းပညာကုန်စည်ပြပွဲကြီးမှာပြောဆမှတ်ဖြစ်တဲ့အကြောင်းအရာတွေနည်းပညာတွေကအနည်းနဲ့အမြန်ဆိုသလိုအပြည့်အစုံဖန်တီးကြလိမ့်ရှိတာမို့ online ကမ္ဘာ metaverse တွေအရောက်သွားနိုင်တဲ့အတွေ့အကြုံတွေကိုတစ်မျိုးမဟုတ်တစ်မျိုးမကြာခင်တွေ့လာရလိမ့်မယ်လို့နည်းပညာကျွမ်းကျင့်သူတွေကတော့သုံးသပ်နေကြပါတယ်ရှင်။ကျွန်မဆူမြန်ပါမှာ
မဆုမြတ်မွေရဲ့ blog အစီအစဉ်ကို season ကိုတင်ဆက်ထားတာ နားဆင်ခဲ့ရတာဖြစ်ပါလိမ့်ရှင်။ အခုဆက်ပြီးတော့ မယေးတန်နာကျော် season တင်ဆက်ထားတဲ့ ကဘာတလွားကထင်ရှားကျော်ကြားတဲ့အနုပညာရှင်တွေရဲ့သတင်းတွေကို စူးစီးတင်ပြထားတဲ့ တက်တက်ရောင်သတင်းလွှာအစီအစဉ် နားဆင်ရအောင်ပါရှင်။
မင်္ဂလာပါရှင်။ အားလုံးစိတ်လက်ပြေရွှင်ပေါ်ပါကြပါစေ။
ကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ယခုတစ်နှစ်ကုတင်မှာနှစ်စဉ်ချိမြင့်နေကြဖြစ်တဲ့ဗြိတိန်နိုင်ငံကဘီယင်မာကြီးသူကောင်းပြုခံရတဲ့ဇင်းမှာဒီနေ့တော့သိပ္ပံပညာရှင်တွေဆေးပညာဆိုင်ရာအကြီးအကဲတွေအများကြီးပါဝင်တာတွေ့ရပါတယ်။အနုပညာရှင်တွေထဲမှာဆ
ီလေးအမရာဂျူကန်နူရောအပါဝင်လူရနဲ့ခြေပြီးတော့ချင်းမြင့်ခင်ရတာဖြစ်ပါလေတလောကပဲဂျိမ်းစ်ဘွန်ရုပ်ရှင်ကားသစ်ထွက်ထားတဲ့မင်းသားဒန်နီယယ်ခရိတ်ကိုရုပ်ရှင်တွေကဇက်လိုက်ဘွန်ညာရှိထားတဲ့ဘွယ်သူနဲ့အတူတူစိန့်မိုက်ကယ်နဲ့စိန့်ဂျော့ချ်သူရဲကောင်းဘွယ် CMG ဘွယ်ကိုချင်းမြင့်လိုက်ပါလေသူ့ကိုစက်တင်ဘာလတုန်းကလည်းတော်ဝင်ရေးတဲ့ရေခုံနှူးဆောင်တက်မှုကြီးဘွယ်ကိုချင်းမြင့်ခဲ့ကြပါလင်းနာဒန်နီယယ်ခရိတ်ကဘွန်ရုပ်ရှင်ကငါးကားမှာပါဝင်သရုပ်ဆောင်ခဲ့ပြီးတော့အခုထွက်တဲ့ No Time to Die ဇာတ်ကားကတော့ဘွန်မင်းသားအဖြစ်နဲ့သရုပ်ဆောင်တဲ့သူ့ရဲ့နောက်ဆုံးကားနဲ့ငါးကားမြောက်ရုပ်ရှင်ကဖြစ်ပါတယ်။ဒီနေ့စုစင်မှာခုနကပြောသွားသလိုပဲကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပြီးကြီးထွက်ကျော်ခဲ့ရတဲ့နှစ်ဖြစ်တာကြောင့်စုချင်းမြင့်ခံရတဲ့သူတွေထဲမှာတော်တော်များများကဒီကိုဗစ်တိုက်ဖြစ်ရေးလုပ်ငန်းတွေနဲ့ဆက်ဆက်မှုရှိရသူတွေဖြစ်ပါတယ်။အင်္ဂလန်ကကျန်းမာရေးအရာရှိချုပ်ခရစ်ဝစ်ဒီနဲ့ဒုကျန်းမာရေးအရာရှိချုပ်ဂျိုနာသန်ဖန်တမ်တို့သူရဲ့ကောင်းဖွဲ့ချင်းမြင်ခံရပါလေ။ပြီးတော့အလားတူစကော့တလန်နယ်နဲ့ဝေလာနယ်တို့ကကျန်းမာရေးအရာရှိချုပ်တွေဖြစ်တဲ့ဂရက်ဂါစမစ်နဲ့ဖရန့်အက်ဒါတန်တို့လည်းသူရဲ့ကောင်းဖွဲ့ချင်းမြင်ခံရတာပါ။ပြီးတော့ UK ကျန်းမာရေးလုံခြုံရေးအဖွဲ့အကြီးကဂျန်နီဟယ်ရီစ်ဒေတိဆေးဝါးထင်းချုပ်ကုကရေးအဖွဲ့အမှုဆောင်ရာရှိချုပ်ဂျွန်ရိန်းတို့ကတော့အမျိုးသမီးသူရဲကောင်းတွေဖြစ်နေချင်းညောင်းလိုက်ပါတယ်။ပြီးတော့ COVID ကာကွယ်ရေးထုတ်လုပ်တဲ့ Pfizer နဲ့ BioNTech နောက်ပြီးတော့ Moderna ကအရာရှိတွေဒီလိုမျိုးကာကွယ်ဆေးထုတ်လုပ်မှုအပိုင်းကသူတွေလည်းဂုဏ်ပြုချီးမြှင့်ခံရတဲ့ဆင်းနမှာပါဝင်တာပါ။နိုင်ငံကုံဆောင်အားကစားသမားတွေထဲမှာရှင်တော်စုစုပေါင်း Olympic Champion 58ဦးသူကောင်းပြုခံရပါတယ်။American Open Tennis အားကစားပွဲမှာပြိုင်ပွဲပထမဆုံးဝင်ဝင်ချင်းတစ်ခေါက်တည်းနဲ့အနိုင်ရပြီးတော့နာမည်ကြီးသွားတဲ့ Emma Raducanu ကတော့ NBA ဖွဲ့ကိုချီးမြှင့်လိုက်တာပါ
တောင်ဝင်းအရှိန်မင်းသား60ခွဲလွန်သွားတဲ့ကျင်းကတော့ဝေလာမင်းသမီးဂါယာနာဇာပနာအခမ်းအနားမှာအဆိုတော်အယ်ဒန်ဂျွန်စီဆိုတဲ့ကန်ဒယ်လင်းတော်ဝင်တခြင်းကိုပူရဲဖန်ဒီတို့ပြေးရစရာဘန်နီဒေါပင်ကလည်းစီဘီဖွဲ့ချင်းမြင်ခံရပါတယ်ဘရစ်ဆာပေါ့ဖီတာအဖွဲ့ဖြစ်တဲ့ Spice Scale အဖွဲ့တဲ့ကမဲလ်ဘီကတော့အိမ်တွင်ကျဲဖက်မှုကြောင့်ရတဲ့အမျိုးသမီးတွေအရေးဆောင်ရွက်တဲ့ Women's Aid အဖွဲ့မှာပါဝင်ဆောင်ရွက်မှုနဲ့ချင်းမြင်ခံရပါတယ်ဒီလိုမျိုးသူရဲကောင်းဖွဲ့ချင်းမြင့်မှုတွေကအလဲခက်မာတဲ့ကရှိခဲ့တာဖြစ်ပြီးတော့အခုခေတ်တမှာတော့သူရဲကောင်းဖွဲ့ချင်းမြင့်မှုပနာမရွေးချယ်ခံရတဲ့သူတွေကိုအစိုးရဝန်ကြီးရုံးကိုအရင်တင်ပြီးတော့မှကော်မတီဖွဲ့ရွေးချယ်ပြီးဝန်ကြီးချုပ်နဲ့ဗီမားစီကိုတင်သွင်းပြီးတော့နောက်ဆုံးအတည်ပြုချက်ရယူတာဖြစ်ပါတယ်။ဒါပေမဲ့ဒီတစ်ခါဝန်ကြီးချုပ်ဟောင်းတိုနီဘလဲကိုသူကောင်းပြတာကတော့အဲ့လိုမျိုးလှုပ်ထုံးလုံနေနဲ့ကွဲပါတယ်။ဗီမားကြီးကအစိုးရအဖွဲ့နဲ့မတိုင်ပင်ပဲနဲ့သူ့ဘာသူရွေးချယ်ဆုံးဖြတ်ချက်ချတာဖြစ်ပါတယ်။ဝင်ကြီးချုပ်တိုနီဘလဲချင်းမြင့်ခံရတဲ့အမြင့်ဆုံးသူရဲကောင်းဘွယ်ကိုနောက်ထပ်နှစ်ဦးကိုလည်းချင်းမြင့်လိုက်တာမှာတဦးကတော့ Cornwell မျိုးစားဆိုတော့ Kamala နဲ့နောက်တဦးကတော့ House of Lords အထက်လွှတ်တော်က Labour Party အဖွဲ့ဝင် Valerie Amos တို့ဖြစ်ပါတယ်။ Valerie Amos ကပြည်မာကြီးချင်းမြင့်တဲ့ချင်းမြင့်ကိုရရှိတဲ့ပထမဦးဆုံးလူမဲအမျိုးသမီးလည်းဖြစ်ပါတယ်ရှင်။Took my crew to Japan, party like Kardashian. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တော့လောင်းတဲ့လောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာများနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေးသနာကျော်စီစဉ်တင်ဆက်ထားတဲ့တတ်တက်ရောင်သတင်းလောက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်တစ်လှည့်ပြောပြပေးပါရှင
်နိုင်ငံတော်တမင်ကံပုဂ္ဂိုလ်တော်ဆန်းစုကြည်တရားစွဲခံရတဲ့အထက်ကအမှုသုံးမှုအတွက်နေပြီးတော့အထူးတရားရုံးကတပေါင်းနဲ့ထောင်နဲ့လေးနှစ်ချမှတ်လိုက်ပါတယ်ပုဂ္ဂိုလ်သွင်းကုန်ဥပဒေချုပ်ပါမှုတဲ့နှစ်နှစ်ဆက်သွယ်ရေးဥပဒေချုပ်ဖောက်မှုတဲ့တနည်းစုစုပေါင်းတပေါင်းနဲ့နှစ်နှစ်ပြည်တံချမှတ်ခဲ့သလိုနောက်တမှုဖြစ်တဲ့သဘာဝဘေးဆိုင်ရာစီမံခန့်ခွဲမှုဥပဒေချုပ်ဖောက်မှုအတွက်နောက်ထပ်နှစ်နှစ်ထောင်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ဩစတြေးလျပမောက္ခရှောင်းတန်နယ်ကိုပြန်လည်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကမြန်မာစစ်ကောင်းဆောင်ကိုမြစ်တရက်ခန့်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်ရဲ့စာနဲ့တောင်းဆိုချက်ကိုတုံ့ပြန်တဲ့အနေနဲ့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမြစ်တရက်ခန့်ခဲ့တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်တဲ့မစ္စတာပရက်ဆုခုံးကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်ကယားပြည်နယ်လွန်ကော်မြို့ကိုမြန်မာစစ်တပ်ကလေကြောင်းကတိုက်ခိုက်မှုတွေရပ်တန့်ပြီးဘေးလွရာကိုတိမ်းရှောင်လိုတဲ့ဒေသခံတွေအပေါ်ပိတ်ပင်ကန့်တတ်တာတွေလည်းပြန်ယူသိမ်းပြီးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကဒီနေ့ဇန်နဝါရီလ10ရက်နေ့မှာတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကစလို့လွန်ကော်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်လာခဲ့သလိုလက်နက်ကြီးတွေနဲ့လည်းပြစ်ခတ်တိုက်ခိုက်နေကြောင်းဒေသခံတွေပြောတာကိုကိုကပီရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းပြည်ပကဒဏ်နေခံစားနေရတဲ့လူမှုအတိုက်အဝန်အတွက်ဒိမတ်နိုင်ငံကကပတ်ဆန္ဒရိက္ခာအဖွဲ့ WFC ကိုဒိမတ်ကိုရိုနာ25တန်းအမေရိကန်ဒေါ်လာ 3.8 တန်းပေးလွှတ်လိုက်ပါတယ်ကချင်ချင်းရခိုင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံမှာရှိတဲ့ပြည်နယ်တိုင်းဒေသကြီးအသီးသီးမှာပြည်ပကကြောင့်နေရာစွန့်ခွာရှောင်တိတ်နေရသူလူဦးရေ 3,600 ကျော်ရှိတယ်လို့ကပတ်ဆန္ဒရိက္ခာအဖွဲ့ WFC ကပြောပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းအမေရိကန်နိုင်ငံသား2ဦးနဲ့တန်ရုံဝန်ထမ်း2ဦးတို့ဟာမြန်မာနိုင်ငံကချမှတ်ထားတဲ့ကပ်ဘေးစည်းမျဉ်းတွေကိုမလိုက်နာတာကြောင့်တန်တမာဆက်ဆံရေးဆိုင်ရာဗီယက်နာသဘောတူညီချက်ပါပြဋ္ဌာန်းချက်တွေကိုချိုးဖောက်တယ်ဆိုပြီးမြန်မာစစ်ကောင်စီနိုင်ငံသားရေးဌာနကသတိပေးချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
ဇန်နဝါရီလ10ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elliot နဲ့ El Santos တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.